Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်ရဲ့2016ခုနှစ်ဧပြီလ10ရက်တောက်ကြနေညပဲစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24 25နဲ့31တို့ကနေဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုရှားဖောက်နဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။လက်ရှိထောင်နဲ့ကြားခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေလွမြောက်ရေးဆက်ပြီးစစ်ဆေးလှုပ်ဆောင်သွားမယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်လက်မှတ်ရေးထိုးထားတဲ့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။မြန်မာနိုင်ငံကျင်းအောင်တည်တည်မှာချုပ်နှောင်ပြီးတရားရုံးတွေမှာယုံကြည်တရားဆွဲဆိုထားတဲ့ဆန္ဒပြကြောင်းသားအများစုပြန်လွတ်လာပါပြီ။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ဂယ်ရီကြိုတင်မကျင်ညာပဲယူရမှာရောက်နေပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပါရတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
ဒီနေ့မှာတော့ဒီကျောင်းသားခေါင်းဆောင်တဦးဖြစ်တဲ့မဖြူဖြူအောင်နဲ့ VOA ရဲ့တည်သန့်ဆက်သွယ်မေးမြန်းချက်နဲ့အတူပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြကျောင်းသားတွေရဲ့လွတ်မြောက်မှုနဲ့ပတ်သက်လို့
ပြန်လွတ်ပေးရဆိုတာကဖြစ်တင်ဖြစ်လိုက်တဲ့ကိစ္စတစ်ခုလို့ပဲကျွန်တော်တို့မှာရဲ့အဲ့ဒီလိုမျိုးဖြစ်တင်ဖြစ်လိုက်တဲ့ဒီလိုအမှုတွေကိုပြန်လည်ရုပ်သိမ်းပေးပါဆိုတာကိုလည်းကျွန်တော်တို့အင်ဂျင်ခါကတောင်းဆိုထားပြီးသားလည်းဖြစ်ပါတယ်
ကျောင်းသားကောင်းဆောင်ကိုရဲ့ပြပြချက်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။တခါရန်ကုန်တိုင်းဒေသကြီးဝင်ကြီးချုပ်ကသူ့ရဲ့၅နှစ်သက်တမ်းအတွင်းဘာတွေဆောင်ရွက်ပေးဖို့ရှိသလဲဆိုတဲ့စီမံကိန်းတွေအကြောင်းကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကကြီးညာပေးပါမယ်ရှင
်။မြန်မာနိုင်ငံတွင်သက်ဆိုင်ရာကျင်းတော်တည်တည်မှာပြည်ထောင်ကြခံနေရတဲ့နိုင်ငံရေးကျင်းသားတွေနဲ့တက်ကြွလှူရှားသူတွေလူငင်းတက်တာခွင့်ရပြီးအ мян ဆုံးပြန်လည်လူမြောက်ဖို့အတွက်လူဝတ်တဲ့စီစဉ်မှုတွေကိုဆောင်ရွက်နေပြီးတော့လုံထုံးလုံနည်းတွေနဲ့ညီဆက်ပြီးဆောင်ရွက်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်လက်မှတ်ရေးထိုးထားတဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အမှုရင်ဆိုင်နေရသူတွေနဲ့သက်ဆိုင်တဲ့ပြည်မှုတွေကိုပြည်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်၄ကိုးလေးနဲ့အညီအမှုရုပ်သိမ်းဖို့အတွက်ဆောင်ရွက်တာမှာဥပဒေနီးဥပဒေတွေနဲ့အညီဆောင်ရွက်ရတဲ့အချက်၄ချက်ကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။အဲဒါတွေကတော့အမှုစစ်ဆေးဖို့ချိန်ဆတဲ့နေ့ရက်ဖြစ်တာ၊တရားလိုဖြစ်ဆောင်ရွက်သူကအမှုကိုရုပ်သိမ်းပေးဖို့လျှောက်ထားတာ၊သက်ဆိုင်ရာဥပဒေရုံးကအမှုရုပ်သိမ်းမှုဆုံးဖြတ်ပြီးသက်ဆိုင်ရာတရားရုံးကိုအမှုရုပ်သိမ်းပေးဖို့လျှောက်ထားတာတရားရုံးကအမှုရုပ်သိမ်းမှုလျှောက်ထားချက်ပေါ်ခွင့်ပြုတာဆိုတဲ့အချက်၄ချက်ဖြစ်ပါတယ်။အဲ့ဒီလုပ်ငန်းစဉ်တွေကိုအီဘီလာရှိရနေမှာအမှုစစ်ဆေးဖို့တရားရုံးကချင်းဆိုထားသူတွေအတွက်အပြီးဆောင်ရွက်နိုင်ပေမဲ့ဒီကနေ့မှာအမှုစစ်ဆေးဖို့ချင်းဆိုထားတာမရှိသူတွေအတွက်တော့အချိန်မီမဆောင်ရွက်နိုင်တဲ့အတွက်နှစ်တကူရုံးပိတ်ရဲ့ကုံဆုံးပြီးနောက်ပိုင်းတရားရုံးတွေပြန်ဖွင့်တဲ့အချိန်ကြားမှာအ мян ဆုံးဆက်ပြီးဆောင်ရွက်သွားမယ်လို့ဒေါက်ဆန်းစုကြည်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြကြောင်းသားတွေကိုသူတို့ကိုတရားစွဲဆိုထားတဲ့တရားရုံးသီးသီးကနေအမှုရုပ်သိမ်းပြီးဒီကနေ့ပြန်လွှတ်ပေးချိန်မှာပဲဒေါက်ဆန်းစုကြည်ရဲ့အခုကြေညာချက်ထွက်လာတာပ
ါအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်လို့အကြမ်းဖက်ဖမ်းဆီးခံထားတဲ့ကြောင်းသားတွေနဲ့သူတို့ကိုဝန်းရံထောက်ခံသူအတော်များများကိုတရားရုံးတွေကနေအမှုရုပ်သိမ်းပြီးပြန်လွှတ်ပေးလိုက်ပြီဖြစ်ပါတယ်တရားဝရီပြင်ရန်ကုန်မှာရှိတဲ့တခြားတရားရုံးတွေမှာဒီကနေ့ရုံးထွက်လာတဲ့ကြောင်းသားခေါင်းဆောင်တွေကိုလည်းသက်ဆိုင်ရာတရားရုံးတွေကနေလွှတ်မိတ်ထုတ်ပြန်ပါတယ်ဒါပေမဲ့တရားဝရီထောင်မှာထိမ့်သိမ်းခံနေရတဲ့ဘာသာသာကျောင်းသားခေါင်းဆောင်တချို့ကတော့အခုသတင်းတင်ညာတဲ့အချိန်ထိပြန်လွတ်ဖို့စောင့်နေရတော့မှာပဲ။ထောင်တည်တည်မှာမိတ်ချက်ခံထားတဲ့နိုင်ငံရေးအကျဉ်းသားတရားနီးပါးကိုတော့စီစဉ်နေပြီးမကြခင်ရက်ပိုင်းအတွင်းပြန်လွတ်ပေးမယ်လို့သမရယုံဝန်ကြီးဌာနပြောခွင့်ရသူဦးစော်ထေက VOA ကိုပြောပါရယ်။ဒါပေမဲ့လည်းအဲ့ဒီထဲမှာလက်ရှိထောင်ချခံထားတဲ့သတင်းမီဒီယာသမားတွေပါပါမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်းရဲ့စီးရင်ရဆိုရင်တော့ထောင်ချခံထားရတဲ့နိုင်ငံရေးအကျဉ်းသားစုစုပေါင်း100ကျော်ရှိပြီး400ကျော်ဟာအမှုမျိုးစုံနဲ့တရားစွဲဆိုခံထားရတယ်လို့သိရပါဗျ။ဒီတော့တွင်မှာပဲလူဝင်မှုအဥပဒေပုံမှန်73တိမတရားအသင်းအဥပဒေပုံမှန်79တိတို့နဲ့တရားစွဲခံထားရတဲ့ဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ကကိုစစော်လာနဲ့မတ်ပွင့်ဖြူလာတို့ကိုဒီကနေ့မှာပဲထောင်ဒဏ်၄နှစ်စီချမှတ်လိုက်ပါတယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာအီရတ်နိုင်ငံဘက်ဂရက်မြို့တော်တရက်ကြာခီးစဉ်တွင်အီရတ်တာဝန်ရှိသူတွေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပွဲတွေလုပ်ပါရတယ်။အီရတ်အစိုးရအနေနဲ့လုံခြုံရေးစီးပွားရေးနဲ့နိုင်ငံရေးအပြောင်းအလဲဆိုင်ရာအရေးပါတဲ့စင်ခုံမှုတွေကိုဂိုင်တွယ်ဖြည့်ရှင်းနေရတာနဲ့အမျှအမေရိကန်ပြည်ထောင်စုရဲ့ထောက်ခံမှုကိုခိုင်မာပြသဖို့အခုလိုတွားရောက်တာပါ။အခုချိန်ဟာအီရတ်နိုင်ငံအတွက်အင်မတန်ကိုအရေးကြီးတဲ့အချိန်ရောက်နေတယ်ဆိုတာထင်ရှားပါတယ်လို့အီရတ်နိုင်ငံသားဝန်ကြီးအီဗရာဟင်အယ်အရှိုက်ကာအယ်ဂျာဖာရီနဲ့တွေ့ဆုံဆွေးနွေးပွဲအစမှာဝန်ကြီးကယ်ရီကပြောပါတယ်။ဒီကနိုင်ငံရေးလုပ်ငန်းစဉ်မှာမကြသေးခင်ကဖြစ်ထွန်းမှုတွေကိုသတိပြုမိမယ်လို့ယုံကြည်တဲ့အကြောင်းဝန်ကြီးဂျာဖာရီကလည်းပြန်ပြောပါတယ်။မစ္စတာကယ်ရီဟာကြိုတင်ကြေညာမထားဘဲဘာရီးနိုင်ငံကနေတဆင့်အီရတ်နိုင်ငံကိုသွားတာဖြစ်ပြီးဒါဟာဖြင့်2014ခုနှစ်ထဲကဆိုရင်သူ့ရဲ့အီရတ်နိုင်ငံပထမဆုံးခီးစဉ်ပါ။သူဟာအီရတ်ဝန်ကြီးချုပ်ဟိုင်ဒါအယ်အဘာဒီ၊ကတ်ဒေတာဆိုင်ရာအစိုးရဖွဲ့ဝန်ကြီးချုပ်နက်ချရီဗန်ဘာဇာနီတို့နဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။
ဥရောပသမဂ္ဂနဲ့တူရကီနိုင်ငံကြားအငင်းပွားစရာဖြစ်နေတဲ့ရွှေ့ပြောင်းဒုက္ခသည်ပြန်ပူရေးကိစ္စအစီအစဉ်အရဂရီးနိုင်ငံလက်စ်ဝတ်ကျွန်းရွှေ့ပြောင်းဒုက္ခသည်စခန်းကပါကစ္စတန်ရွှေ့ပြောင်းဒုက္ခသည်45ဦးဟာတူရကီနိုင်ငံတီဂလီကိုရောက်ရှိသွားပြီးဒါဟာဒုတိယတုံ့နေနဲ့ပြန်ပို့ခံရတဲ့ဒုက္ခသည်တွေဖြစ်ပါတယ်။ဒီရွှေ့ပြောင်းဒုက္ခသည်တွေကိုတင်ဆောင်လာတဲ့တူရကီသင်းဘောဟာတူရကီကမ်းခြေကိုတောက်ကြနဲ့မှဆိုက်ကခဲ့ပြီးတော့နောက်ထပ်ရွှေ့ပြောင်းဒုက္ခသည်အယောက်80လဲတောက်ကြနဲ့နောက်ပိုင်းမှာထပ်မံရောက်ရှိလာဖို့ရှိနေပါတယ်။တူရကီနိုင်ငံကိုပြန်ပို့ခံရတဲ့ရွှေ့ပြောင်းဒုက္ခသည်တွေဟာဥရောပသမဂ္ဂအတွင်းခလုံးခွေတောင်းခံထားတာတယောက်မှမပါဘူးလို့ဂရိတာဝန်ရှိသူတွေကပြောပါတယ် EU တာဝန်ရှိသူတွေရဲ့ဗုဒ္ဓဟူးနေ့ကပြောဆိုချက်အရပြန်ပို့ခံထားရတဲ့ရွှေ့ပြောင်းဒုက္ခသည်တွေအားလုံးဟာခလုံးခွေလျှောက်ထားခွင့်ပေးမှာဖြစ်ပြီးတော့လျှောက်လွာပယ်ချခံရသူတွေအနေနဲ့ကလည်း9ရက်အတွင်းမှာပြန်လည်လျှောက်ထားခွင့်ရရှိမှာဖြစ်ပါတယ်တောက်ကြနေတော့ကရွှေ့ပြောင်းဒုက္ခသည်တွေပြန်ပို့ဖို့ပြင်ဆင်နေချိန်အတွင်းမှာပဲရေထဲကိုခုန်ချပြီးကြောက်ကြထားတဲ့သင်္ဘောကိုတွေ့ကတ်ထားတဲ့တက်ကြွလှုပ်ရှားသူတွေဦးလည်းဖန်စီခံရပါတယ်ရှင်
UAE American အတန်းညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တောက်ကြညာပဲတရင်တွေကိုတရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကက်သလစ်ခရစ်ယာန်ဘာသာဝင်တွေကအိမ်အောင်ကွဲသူတွေနဲ့ပြန်ပြီးအိမ်အောင်ပြုဖို့ကြိုးစားနေသူတွေလို့မပြည့်စုံချုပ်ရင်းသူတွေပေါ်စင်နာသနာကြဖို့ပုပ်ယဟန်မင်းကြီးဖရန်စစ်ကတိုက်တွန်းလိုက်ပါတယ်။ဗာတီကန်နံတော်ကဒီကနေ့ထုတ်ပြန်တဲ့ချစ်ချင်းဤပျော်ရွှင်မှုလို့ဆိုရမယ် The Joy of Love ဆိုတဲ့စာမျက်နှာ260ပါးကျမ်းထဲမှာအဲ့လိုဖော်ပြထားတာပါ။ဘယ်သူကမှထာဝရအပြစ်တင်လို့မရပါဘူး။ဘာကြောင့်လဲဆိုတော့အဲ့ဒါဟာခရစ်ယာန်တရားတော်ရဲ့အယူဆမဟုတ်တာကြောင့်ဖြစ်ပါတယ်လို့ကျမ်းမှာဖော်ပြထားပါတယ်။လိန်ဆိုင်ရာနဲ့လက်ထက်ထိမြရာနဲ့သက်ဆိုင်တဲ့ကိစ္စရဲ့မျိုးစုံကိုအဲ့ဒီကျမ်းထဲမှာရေးထားတာပါ2014နဲ့2015ခုနှစ်တွေတုန်းကကက်သလစ်ဘုန်းတော်ကြီးတွေနှစ်ကြိမ်စီဝေးပြီးမိသားစုရေးရာဆိုင်ရာကိစ္စတွေကိုဆွေးနွေးကြပြီးတဲ့နောက်အခုကျမ်းစာအုပ်ထွက်လာတာပါအိမ်အောင်ကွဲတဲ့ကက်သလစ်ခရစ်ယာန်ဘာသာဝင်တွေအနေနဲ့လက်ရှိကက်သလစ်ခရစ်ယာန်ယူဝါဒအရဖျားကြောင်တဲ့ဝတ်ပြုစုတောင်းခွင့်မရပါဘူးဒါအပြင်ပထမအိမ်အောင်ကိုကွာရှင်းခွင့်ရပြီးပြီဆိုမှပဲနောက်ထပ်အိမ်အောင်ပြုခွင့်ရဖို့ဖြစ်နိုင်ခြေရှိပါတယ်ကက်သလစ်ဘာသာဝင်တွေလက်ထက်ထိမြရတာနဲ့ပတ်သက်ပြီးဥပဒေအသစ်ဒါမှမဟုတ်စီကံအသစ်တခုခုကိုပုံရံမင်းကထုတ်ပြန်မှသာပါဘူးကက်သလစ်ဘာသာဝင်တွေပြန်ပြီးလက်ထက်ထိမြရတာနဲ့ပတ်သက်လို့ပုံရံမင်းကကိစ္စရပ်တခုချင်းစီလိုက်စဉ်းစားတဲ့ပုံမျိုးပဲရှိထားပါတယ
်ပြည်ပမှာယင်းနှိမ့်မြုပ်နှံမှုတွေနဲ့လျှို့ဝှက်ဗန်ဆင်းဖွင့်ထားသူတွေရဲ့အစည်းအဝေးကိုပေါ်ထုတ်ဖွင့်ချထားတဲ့ပနားမားအစီရင်ခံစာတွေထွက်လာပြီးတဲ့နောက်အိုက်စလန်ဝန်ကြီးချုပ်ယာဒူကနှုတ်ထွက်ပေးလိုက်ရပြီးအခုဆိုရင်အဂျင်တီးနားသမ္မတလည်းနှုတ်ထွက်ဖို့ဖိအားပေးခံနေရပါတယ်။ရုရှားနိုင်ငံကဆိုရင်လည်းသမ္မတဗလာဒီမီယာပူတင်ရဲ့အနီးကလူတွေပြည်ပမှာဖွင့်ထားတဲ့လျှို့ဝှက်ဗန်ဆင်းတွေအခုထွက်ထားတဲ့ဆင်းထဲမှာအထင်ရှားပါလာပေမဲ့ဒီကိစ္စကြောင့်တော့ရုရှားတာဝန်ရှိသူတွေကိုထိခိုက်ပုံမရှိပါဘူး။ဒါပေမဲ့လည်းပနားမားအစီရင်ခံစာတွေကနေနောက်ဆက်တွဲအနေနဲ့တိုက်ပြင်းထန်တဲ့အကျိုးဆက်တွေပေါ်လာမယ်လို့သူမြင်ထားတဲ့အကြောင်းရုရှားမှာအကျဉ်ပြတ်ချစားမှုတိုက်ဖျက်ရေးလုပ်နေတဲ့အထက်ကထင်ရှားတဲ့ရှင်းနေတူဖြစ်သူအလက်ဆီနာဗနီက VOA ကိုပြောပါရယ်ပနားမားအစီရင်ခံစာမှာပါတဲ့အချက်တွေအရသမ္မတဗူတင်ဟာပြစ်မှုတစ်ခုခုကျူးလွန်ထားတယ်ဆိုတဲ့အထောက်အထားမျိုးတော့မတွေ့ရပါဘူးရှင်
ဘယ်လ်ဂျန်တာဝန်ရှိသူတွေအခုနောက်ဆုံးထုတ်ပြန်လိုက်တဲ့လုံမျိုးရေးကင်မရာတွေကနေရယူထားတဲ့ဗီဒီယိုထဲမှာတွေ့ရတဲ့ Brussels မြို့လေဆိပ်ဘုံဖောက်ခွဲတိုက်ခိုက်သူဖြစ်တဲ့တန်ရာရှိသူကိုရှာဖွေဖော်ထုတ်နိုင်အောင်လူထုကဝဝန်ကူညီပေးနိုင်လိမ့်မယ်လို့ဘယ်လ်ဂျန်ရဲတပ်ဖွဲ့ကမျှော်လင့်နေပါတယ်။မလာ20ရက်နေ့က Zaventem လေဆိပ်ဘုံခွဲတိုက်ခိုက်မှုအပြီးမိနစ်ပိုင်းတွင်ပုံရိပ်တွေနဲ့အိုးထုတ်တဲ့လူလူသတင်းမီဒီယာတွေမှာဖော်ပြကြတဲ့တတရမြောက်တန်ရာရှိသူလွမြောက်သွားတဲ့အခြေအနေတွေကိုအခုရဲတပ်ဖွဲ့ရဲ့မှတ်တမ်းဗီဒီယိုထဲမှာတွေ့ရတယ်ပါ။လူမျိုးနေသူဟာဆော်ပိုင်းတုန်းကတော့တခြားအသေးခံဘုံခွဲတိုက်ခိုက်သူ2ဦးနဲ့အတူသူတို့ရဲ့အိတ်တွေကိုတွန်းလဲပေါ်မှာတွန်းတင်ပြီးလမ်းလျှောက်သွားတာကိုဗီဒီယိုတွေမှာတွေ့ထားတာပါ။ Brussels လေဆိပ်တိုက်ခိုက်ခံရမှုနဲ့အဲ့ဒီတိုက်ခိုက်ခံရမှုအပြီးတနာရီကြာ Malbic မြောက်ရထားဘူးတာယူမှာအသေးခံဘုံခွဲတိုက်ခိုက်တာတွေကြောင့်လူစုစုပေါင်း32ယောက်တည်ဆုံးပြီးနောက်ထပ်လူပေါင်း340ကျော်ထိခိုက်ဒဏ်ရာရခဲ့ကြပါတယ်။
နိုင်ငံသားတိုင်းပြည်တစ်ခုကစားတောက်ဆိုင်တစ်ခုမှာအလုပ်လုပ်ခဲ့ကြတဲ့မြောက်ကိုရီးယားနိုင်ငံသား73ယောက်တောင်ကိုရီးယားနိုင်ငံမှာခိုလုံခွင့်တောင်းခံထားကြတယ်လို့တောင်ကိုရီးယားကပြောပါတယ်။သူတို့တွေအလုပ်လုပ်ခဲ့ကြတဲ့နိုင်ငံသားတိုင်းပြည်ကိုတော့တောင်ကိုရီးယားပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရကထုတ်မပြောပါဘူး။အခုလိုမြောက်ကိုရီးယားနိုင်ငံသားတွေတခြားနိုင်ငံမှာခိုလုံခွင့်တောင်းတာဟာတောင်ကိုရီးယားကတိမ့်သွင်းနှားချတာကြောင့်ဖြစ်တယ်လို့မြောက်ကိုရီးယားကအမြဲတမ်းပြစ်တင်ပြောဆိုလေးရှိပါတယ်။မြောက်ကိုရီးယားအစိုးရဟာဒီကနေ့အစောပိုင်းတုန်းကလည်းတောင်ကိုရီးယားသမ္မတပါကွန်ဟေကိုနှုတ်နဲ့ကြမ်းကြမ်းတမ်းတိုက်ခိုက်ပြောဆိုပါသေးတယ်။တောင်ကိုရီးယားသမ္မတကပြီးခဲ့တဲ့သတင်းပတ်ဝါရှင်တန်မြို့တော်အမေရိကန်ပြည်ထောင်စုကအရှင်အဖြစ်လက်ခံကျင်းပတဲ့နျူကလ িয়ার ဘေးကင်းလုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အတွက်တိုက်ခိုက်ပြောဆိုတာပါ။မစ်ပါဟာ ကိုရီးယားကျွန်းဆွယ်မှာစစ်ပွဲတရားဖြစ်လာအောင်ပိုလုပ်နေတဲ့ဘာနဲ့မတူတဲ့မကောင်းဆိုးဝါးအမျိုးသမီးတယောက်လို့မြောက်ကိုရီးယားပြောခွင့်ရကပြောပါရယ်အခုလိုမြောက်ကိုရီးယားရဲ့စော်ကားပြောဆိုမှုပေါ်တောင်ကိုရီးယားအစိုးရဘက်ကလည်းသူတို့ခေါင်းဆောင်တွေကိုထိခိုက်စော်ကားတဲ့ပေါ်သတိပေးပြီးအပြင်းထန်တုတ်ပြန်ခဲ့တယ်လို့ပြန်လည်ပေါင်းစည်းရေးဆိုင်ရာတောင်ကိုရီးယားဝန်ကြီးဌာနဒုတိယပြောခွင့်ရပတ်ဆိုချင်းကပြောပါရယ်ရှင်
ကမ္ဘာ့ကျန်းမာရေးဘွယ် WHO ကစစ်တမ်းကောက်ယူခဲ့တဲ့နိုင်ငံပေါင်း65နိုင်ငံထဲက48နိုင်ငံမှာအသက်15နှစ်အောက်ကလေးတွေသေဆုံးရတဲ့အဓိကအကြောင်းရင်း၅ခုတည်းယင်းနှစ်သေဆုံးတာဟာဒေဆုံးကပါနေရလို့ WHO ကပြောလိုက်ပါတယ်။မြောင်းတွေ၊ရေအိုင်တွေ၊တူးမြောင်းတွေဒါမှမဟုတ်ရေကန်တွေဟာအထူးသဖြင့်အန္တရာယ်ရှိတယ်လို့ WHO ကပြောပါတယ်။အာရှဒေသမှာ15မိနစ်တိုင်းကလေးငယ်တယောက်ထက်မနည်းယင်းနှစ်သေဆုံးနေရတယ်ဆိုတာကိုဒေသတွင်းကောက်ယူတဲ့စစ်တမ်းတွေကပြောပါတယ်ခင်ဗျာ
2016ခုနှစ်ဧပြီလ10ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးတာပါ။အခုသတင်းဆောင်ပါးတွေဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်။တာယာဝတီတရားရုံးမှအမှုရင်ဆိုင်နေတဲ့တပိတ်မောက်ចောင်းသားတွေနဲ့ဝန်းရံပြည်သူ80နီးပါးကိုပုံမှန်494ရာအမှုပြန်လဲရုပ်သိမ်းလိုက်ကြောင်းတရားသူကြီးကကြီးညာပြီးဒီကနေ့ညနေကပြန်လွှတ်ပေးလိုက်ပါပြီ။အကျဉ်းထောင်ကနေအမှုရင်ဆိုင်တဲ့သူ34ဦးနဲ့အာမခံတဲ့အပြင်ကတရားရင်ဆိုင်သူ35ဦးတို့ဟာအမျိုးသားပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုဆန္ဒပြသူတွေနဲ့ဝန်ရံသူတွေဖြစ်ကြပါတယ်ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VO သတင်းတော့မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိတ်မောက်ခဲ့တဲ့ကျောင်းသားတွေနဲ့ဝန်ရံပြည်သူ69ဦးကိုတာယာဝတီတရားရုံးကနေဧပြီလ10ရက်နေ့ညနေ4နာရီထိုးကန်ပြီးအချိန်မှာပဲပုံမှန်494ရာအမှုပိတ်သိမ်းပြီးလွှတ်မိတ်ကြေညာခဲ့တယ်ဆိုပြီးဘက္ခတများအဖွဲ့ချုပ်ကကျောင်းသားကောင်းဆောင်ကိုတီးဟဝင်းတင်ကဆိုပါတယ်
တရားတွေရနေပြီးတော့ဒီလွှတ်မိတ်ဆိုတာသူဖတ်ပြသွားလေကိုလေးနဲ့လွှတ်တယ်ပေါ့နော်လေကိုလေးနဲ့မှုရုပ်သိမ်းကြောင်းဆိုပြီးတော့ကျွန်တော်တို့လွှတ်ပေးလိုက်တယ်လွှတ်ပြီးတော့အခုလောလောဆယ်ကျွန်တော်တို့ထောင်ပြောင်းအောင်ပဲထောင်ပြန်ပြီးတော့လိုအပ်တဲ့ထောင်ပုံစံတွေပါပြည့်အောင်ပဲပြီးတော့မှကျွန်တော်တို့ပြန်ဖတ်လာမှာကျွန်တော်တို့အခုဟိုရီမန်းချက်ကတော့ကျွန်တော်အစိုးရကြီးတဲ့ရှင်းကြားတဲ့အတိုင်းကျွန်တော်တို့တပိတ်မောက်တောက်စာတိုင်းအောင်သွားပြီးတော့ကျွန်တော်တို့ကာရောပြုမယ်ကာရောပြုပြီးသွားလို့ရှိရင်ကျွန်တော်တို့အဲ့ဒီမှာပဲလမ်းဆွဲမယ်ပေါ့နော်ဟုတ်ဒီကလွတ်တဲ့ပုံမှာပြောချင်တာကတော့ကျွန်တော်အစိုးရရဲ့ဒီဥစ္စာမတရားဆန်စီအကျဉ်းချခံတာဖြစ်တယ်ဒီတော့ပို့ပြီးတော့စောစောကိုလွတ်တင်တာပေါ့နော်ဒါပေမဲ့အခုလောလောဆယ်မှာကျွန်တော်တို့လွတ်ပေးတဲ့အစိုးရတဲ့တရားအနေနဲ့လွတ်ပေးရတော့ဒါဒီမိုကရေစီရဲ့ခြေလှမ်းအစဖြစ်တဲ့အတွက်ကျွန်တော်အနေနဲ့ကြိုဆိုပါတယ်ပြီးတော့နောက်တစ်ချက်ပြောချင်တာကျွန်တော်တို့ရဲ့ဒီမိုကရေစီပညာရေးတိုက်ပွဲကမပြီးဆုံးသေးပါဘူးဒီကျွန်တော်ဒီမိုကရေစီတိုက်ပွဲရဲ့အလောင်းအမြင်အဆုံးမြင့်နေသားတွေပဲရှိသေးတယ်ကျွန်တော်လူလားချက်တွေပြည့်ဝရဲ့ဒီဆက်လက်တိုက်ပွဲဝင်ရအောင်ပါလို့ကျွန်တော်ပြောချင်ပါတယ
်ဒါပေမဲ့အမှုပေါင်း20ကျော်ကနေအမှုပေါင်း80ကျော်နဲ့တရားစွဲဆိုခံထားရတဲ့ကျောင်းသားကောင်းဆောင်တွေဖြစ်တဲ့ကိုမင်းသွေးတက်မချူဖြူအောင်ကိုနန္ဒဆီအောင်တို့ကတော့တခြားအမှုများကြံနေသေးတာကြောင့်ထောင်ကပြန်ခေါ်ထားတယ်ဆိုပြီးကျောင်းသားကောင်းဆောင်ကိုနန္ဒဆီအောင်ကဆိုပါတယ
်။ဟောသူတို့စီကိုကျွန်တော်ရေးဆွေးရရဲ့ဒီလိုပြန်ကြောင်းရအောင်ပြောမယ်။အားမတည်ရင်ကျွန်တော်ကတော့ဒီရဆွေးတဲ့တာဝရီအမှုပြန်ပေးခြင်းရတာပါ။ကျွန်တော်ရေးဆွေးရရဲ့ဒီလိုပြန်ကိုထောင်ကပြန်လာပြန်ပါဦးပြောတော့ကျွန်တော်တို့ရံပုံမှုတွေကျွန်တော်တန်ခိုင်းချင်ကြတယ်ဘယ်လိုမျိုး
ဒီအတွက်ဒီကောင်းဆောင်တွေကတော့ပြန်လည်လွတ်မြောက်ရေးမသေးကြသေးဘူးလို့ဆိုပါရယ်မန္တလေးဥပိုလ်ထောင်မှာတော့ကြံပိတ်ရက်မတိုင်ခင်လွတ်ရက်စေကံဒီအကျဉ်းသား200ကျော်လွတ်ပေးခဲ့ရမှာနိုင်ငံရေးအကျဉ်းသားတွေတော့မပါဝင်သေးဘူးဆိုပြီးတက်ကြွလှုပ်ရှားသူတဦးဖြစ်တဲ့ကိုသိန်းအောင်မြင့်ကပြောပါရယ
်နိုင်ငံရေးနဲ့ပတ်သက်တဲ့အကျဉ်းသားတော့တယောက်မှလွတ်လာတာမတွေ့ဘူးအခုလေးနေကျွန်တော်အောင်မြင့်သားစွန်းတရားရုံးမှာရှင်းနေယူဥစွာဝင်ရုံးထုတ်တာကျွန်တော်အခုလေးနေလာတည်းနဲ့ရှင်းနေယူပြန်ခေါ်သွားတယ်ပေါ့နော်မင်းမျိုးရှင်းနေယူဆိုတော့ယုံကြည်22ရက်နေ့လို့တော့ပြန်ချင်းခိုက်တယ်ဆိုတော့တရားသူကြီးကအဲ့ဒီပေါ်မှာသူ့ကိုလွတ်ဖို့မလွတ်ဖို့အပေါ်အဟာကဒီဥပဒေရာရှိအောင်ဆုံးဖြတ်ရမှာလေဆိုပြီးတော့အဲ့ဒီမှာတော့အငင်းခုံတွေဖြစ်နေရသေးတယ်ရှင်းနေရလွတ်ပေးဖို့မလွတ်ပေးဖို့ဆိုပြီးတော့အခုနောက်ဆုံးအဖြေမထက်တာနဲ့ထောင်ပြန်ခေါ်ရတယ်အမကြီ
းဧပြီလ9ရက်နေ့နေ့စွဲနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့လက်မှတ်နဲ့ပထမအဦးဆုံးထုတ်ပြန်လိုက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ကြေညာချက်အမှတ်တင်မြင့်ဆောင်2016မှာတော့နိုင်ငံရေးအကျဉ်းသားတွေတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးနဲ့ပတ်သက်ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေရဲ့လွတ်မြောက်ရေးဟာလက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းဖြစ်တယ်ဆိုပြီးပြောဆိုလိုက်ပြီးတဲ့နောက်မှာတော့ဒီကနေ့မှာပဲကျောင်းသားနဲ့တက်ကြွလှုပ်ရှားသူတွေပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်204ပုံမှန်ခွဲကကြီးအရနိုင်ငံတော်သမ္မတဟာလူငင်းချမ်းသာခွင့်ပေးနိုင်တယ်လို့ပြမှုဆိုင်ရာကျင့်သုံးဥပဒေပုံမှန်494အရလဲမိသည့်အစိုးရရှိနေမစိုးစစ်ဆေးစီရင်တဲ့အမှုတွေမှာစီရင်ချက်မချမီလူတယောက်ကိုဆွဲဆိုထားတဲ့အမှုတွေကိုရေဘူဟာဖြစ်ဖြစ်စီ၎င်းကိုကြားနာစစ်ဆေးနေတဲ့ပြမှုများနဲ့ပြမှုတရက်နဲ့ဆက်လင်းရဖြစ်စီပြမှုအများနဲ့ဆက်လင်းရဖြစ်စီဒ ပြာယုံဤဆုံးဖြတ်ချက်ဖြင့်ရုပ်သိမ်းနိုင်ကြောင်းကိုဖော်ပြထားလာကြောင်းတနည်းကြောကြာအမှုရင်ဆိုင်နေရတဲ့တပိတ်မောက်ကျောင်းသားတွေကိုပုံမှန်၄ကိုလေးရပြန်လည်လွတ်ပေးလိုက်တာလည်းဖြစ်ပါတယ်ရှင်။
မအေးမှာစုံစမ်းတင်ပြသွားတာပါရှင်။လက်ဗရန်ကြောင်းသားတပိတ်စန္ဒပြကြောင်းသူကြောင်းသားတွေပါဝင်လက်ရှိမှာအမှုရင်ဆိုင်နေရတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လွတ်လာတဲ့ကိစ္စဟာအစိုးရအသစ်လက်ထက်မှာပထမဆုံးထင်ရှားတဲ့လှုပ်ရက်ဖြစ်တယ်လို့နိုင်ငံတကာအတိုင်းဝန်းကပြောဆိုလိုက်တယ်လို့အခုလှုပ်ရက်ကိုလည်းကြိုဆိုလိုက်ကြပါတယ်။အကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့နန်းလောင်ကတင်
ကနေဧပြီလ9ရက်နေ့နေ့စွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးဟာ NLD အစိုးရတည်းရဲ့ဦးစားပေးလုပ်ငန်းဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီကြေညာချက်ထုတ်ပြန်ပြီးနောက်တည့်ရက်မှာပဲနိုင်ငံရေးနဲ့ပတ်သက်ပြီးတော့အမှုရင်ဆိုင်နေကြရတဲ့ကျောင်းသားကျောင်းသူတွေအပါအဝင်နိုင်ငံရေးအကျဉ်းသားအတော်များများဒီကနေ့မှပြန်လည်စတင်လွှတ်မြောက်လာကြပါတယ်။ဗြိတိန်နိုင်ငံအခြေစိုက်အပြည်ပြည်ဆိုင်ရာလွှတ်ငြိမ်းချမ်းသာခွင့်အဖွဲ့အစည်း Amnesty International ကလည်းထိန်းသိမ်းခံနိုင်ခြင်းတွေဒီကနေ့လွှတ်ပေးလိုက်တဲ့အပေါ်ကြိုးဆိုကြောင်းကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။ AI ကမြန်မာအရေးသူတေသည် Laura Hates ကတော့ VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။ So we welcome today's release of many of the student protesters who were arrested in Lepidon in March last year. I think this is a really positive step. ပြည်ထောင်စုပြင်ဆင်မှုအတွက်ညီညွတ်ချက်ဆန္ဒပြလို့ဖမ်းဆီးခံထားရတဲ့ကျောင်းသားတွေနဲ့
လက်ပတော်မှာပြီးခဲ့တဲ့နှစ်မေလအတွင်းဖမ်းဆီးခံထားရတဲ့ကျောင်းသူကျောင်းသားတွေကိုဒီကနေ့လွှတ်ပေးလိုက်တဲ့အပေါ်ကျွန်မတို့ကြိုးဆိုပါရစေ။ဒါဟာအစိုးရတဲ့အတွက်သိက္ကူကောင်းမွန်တဲ့ခြေလှမ်းတစ်ရက်လည်းဖြစ်ပါရစေ။ကျွန်မတို့မျှော်လင့်ထားတာကတော့ညီညွတ်စွာဆန္ဒပြလို့ဖမ်းဆီးခံထားရတဲ့သူတွေအားလုံးကိုပြန်လွှတ်ပေးသွားဖို့ပါ။နောက်ပြီးတော့ဆမပြတဲ့လူတွေကိုချက်ချင်းဖမ်းဆီးတဲ့ဥပဒေကိုပြန်လည်သုံးသပ်ပြင်ဆင်ဖို့လဲအစိုးရအသည့်အနေနဲ့လုပ်ကိုလုပ်ရပါလိမ့်မယ်
။အမှုရင်ဆိုင်နေရတဲ့ကျောင်းသားကောင်းဆောင်တွေအတော်များများပြန်လည်လွတ်မြောက်လာကြပေမဲ့လဲဘကတကျောင်းသားကောင်းဆောင်ကိုကျော်ကိုကိုကိုလင်းထန်နိုင်ကိုနန္ဒာစစ်အောင်ကိုမင်းသွေးတင့်နဲ့မဖြူဖြူအောင်တို့ကတော့အခုနောက်ဆုံးသတင်းတွေထွက်ပေါ်လာတဲ့အထိတော့မလွတ်မြောက်သေးပါဘူး။အခုလိုထိန်းသိမ်းခံနိုင်ငံရေးလှုပ်ရှားသူတွေလွတ်မြောက်လာတဲ့အတွက်ရန်ကုန်ပရိရှာတန်ယုံကလည်းကြိုးဆိုလိုက်ပါတယ်။ထိန်ထိန်ခံတက်ကြွလှုပ်ရှားသူများနဲ့ကျောင်းသားများအပါအဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးအမြန်ဆုံးလှုံ့ငိမ့်ချမ်းသာခွင့်ပေးဖို့အစိုးရတည်းရဲ့ဆောင်ရွက်မှုကိုပြည်ထောင်တန်ယုံကကြိုဆိုလိုက်ပါတယ်။လွတ်လပ်စွာပြောဆိုခွင့်ဆိုတာကလည်းလူ့အခွင့်အရေးအတွက်အရေးပါတဲ့အချက်ဖြစ်တဲ့အပြင်ကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းလှုံ့ငိမ့်ချမ်းသာခွင့်ပေးခြင်းဟာပေါ်ပြပါအခွင့်အရေးတွေကိုနိုင်ငံတော်ဝန်ထောက်ခံသွားဖို့အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်ဆိုပြီးတော့တန်ယုံရဲ့ Facebook စာမျက်နှာမှာပေါ်ပြထားပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးကဒီကနေ့ဧပြီလ10ရက်နေ့နေ့စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်။အမှုရင်ဆိုင်နေရတဲ့သူတွေကိုသက်ဆိုင်တဲ့ပြစ်မှုဆိုင်ရာကျင့်သုံးဥပဒေနဲ့အညီဆောင်ရွက်တာဖြစ်တယ်လို့တရားရုံးချင်းဆိုထားခြင်းမရှိတဲ့သူတွေအတွက်အချိန်မီဆောင်ရွက်နိုင်ခြင်းမရှိဘူးလို့ဖော်ပြထားပါတယ်။ဒါကြောင့်နှစ်တကူရုံးပိတ်ရက်ပြီးတရားရုံးတွေပြန်ဖွင့်တဲ့အချိန်မှာအမြန်ဆုံးဆောင်ရွက်ပေးသွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါရင်မကသက်ဆိုင်ရာအကျဉ်းထောင်အသီးသီးမှာပြစ်ဒဏ်ကြားခံနေရတဲ့နိုင်ငံရေးအကျဉ်းသားနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုလှုံ့ငိမ့်ချမ်းသာခွင့်ရပြီးတော့အမြန်ဆုံးပြန်လည်လွတ်မြောက်ရေးအတွက်လိုအပ်တဲ့စီစဉ်မှုတွေဆောင်ရွက်နေပြီးလှုပ်ထုံးလုပ်နည်းနဲ့အညီဆက်လက်ဆောင်ရွက်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီကနေ့လွတ်မြောက်လာတဲ့အထက်မှာတာယာဝတီအချင်းထောင်ကကျောင်းသားကျောင်းသူ30ကျော်အပါအဝင်88မျိုးဆက်ခေါင်းဆောင်တို့လည်းပါတယ်လို့ဆိုပါတယ်။ပြန်လွတ်မြောက်လာတဲ့အချင်းသားတွေကိုအစိုးရအနေနဲ့ကူညီထောက်ပံ့မှုတွေလုပ်သွားဖို့ကိုလည်း AI ကတိုက်တွန်းသွားပါတယ်ရှင်။
နန်းလောင်ပြောပြသွားတာပါရှင်အခုလိုပြန်လဲလွတ်မြောက်လာကြတဲ့ကျောင်းသားတွေအနေနဲ့ကတော့ပညာရေးဆိုင်ရာစနစ်ပြုပြင်ပြောင်းလဲရေးတွေအတွက်ဆက်ပြီးတော့ဆောင်ရွက်သွားကြမှာဖြစ်ပြီးအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ညှိနှိုင်းဆောင်ရွက်မှုတွေလည်းလုပ်သွားမယ်လို့ဘကတများအဖွဲ့ချုပ်အထွေထွေအတွင်းရေးမှူးမဖြူဖြူအောင်က VOA ကိုပြောပါတယ်မဖြူဖြူအောင်ဟာအခုအတန်လွှင့်နေချိန်အထိတာယာဝတီထောင်ရှိမှလွှတ်မိန်ကိုစောင့်နေသေးပါပဲကိုရနိုင်ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်
မျိုးနယ်တွေကနေပြီးတော့ဥပမာကျမဆိုလို့ရှိရင်ကျွန်တော်ပြဆွဲထားတာဆယ်မျိုးနယ်ဆယ်ယုံရှိပါတယ်အဲဆယ်မျိုးနယ်ဆယ်ယုံကနေပြီးတော့အခုဆိုရင်တရားရီတရားယုံကနေပြီးတော့လိုရန်ပေးလိုက်တယ်အမေရန်ကောင်ကိုယုံရဲ့လိုရန်ကိုစောင့်အောင်အဲလိုဒီထားမျိုးပါကိုယုံဆုံးဆောင်ဆုံးအောင်ဆောင်နေရတယ်ပေါ့။ကိုနာဆောင်ဆိုလည်းသူ့နဲ့ဒီတရားစွပ်စုခံထားရဲ့ရုံးနေရဲ့ဟိုရောင်ဆောင်ရတယ်။ကိုမင်းတစ်လည်းလာလို့ပဲ။စွပ်စုခံထားရဲ့ရုံးနေရဲ့လိုရောင်ဆောင်ရတယ်ပေါ့။အဲဒါကြောင့်မို့လို့အခုကတော့ဒီလိုရောင်နေဆောင်နေသေးပါပဲ
။
နောက်တစ်ခုကဟိုကျွန်တော်အခုသိထားတဲ့လောက်ကတော့ဒီထောင်ကလာပူတာမဟုတ်ဘူး။အင်းစင်ထောင်ကိုပဲလိုရောင်နေအားလုံးပို့ပြီးတော့အင်းစင်ထောင်ကထောင်ချင်းချင်းလမ်းပြီးတော့ဒီ fast net ပေါ့နော်။အလန့်ပူတာအလန့်ပူတဲ့ပုံစံမျိုးလုပ်နေတယ်လို့အခုကတော့ fast မဝင်သေးဘူးလို့ခြားပါရဲ့
။ဒီနေ့တော့ဒီအမေရောက်လာမယ်လို့မျှော်လင့်ရတာပေါ့နော
်အဲဟုတ်ကဲ့ဟုတ်ကဲ့အခုချိန်ထိကတော့ဒါစောင့်နေသေးကာလပဲဖြစ်နေရပေါ့ဒီနေ့တည်းမှာပဲအမင်းရလာဖို့တော့မျှော်လင့်ကြတာပေါ့ဟုတ
်မဖြစ်ဖြစ်အောင်တို့လွတ်သွားပြီဆိုရင်ဘာတွေဆက်လုပ်သွားဖို့စဉ်းစားထားပါလဲ
ကျွန်တော်တို့ကတော့ဒီဘာသာတရားဖွဲ့ဥကတော့မူလလုပ်ငန်းစဉ်တွေရှိပါတယ်ဘာသာတရားမူငါချက်ဖြစ်တဲ့မြို့သားရေးဒီမိုကရေစီရေးဒီမိုကရေစီပညာရေးကျွန်တော်တို့ခွင့်ကာကွယ်ရေးနဲ့နိုင်ငံရေးဆိုတဲ့မူငါချက်ပေါ်မှာအခြေခံတဲ့ဒီကျွန်တော်တို့လုပ်ငန်းစဉ်တွေကပြီးတော့သွားမှာပါအဲအခြေအမှအရေးကြီးတဲ့ကျွန်တော်တို့လက်တော်တော်တပိတ်လဲဆက်ပြီးတော့ရှိနေသေးတယ်ပညာရေးပြည်ကြောင်းလေးအတွက်ဒါ ဲ့ကျွန်တော်တို့ဒီအရေးကြီးတဲ့မျိုးလားပညာရေးဥပဒေဟိုပြင်ဆင်ဖို့ကျွန်တော်တို့တပိမောက်ခဲ့တယ်။တပိမောက်ခဲ့တော့ကျင့်အောင်နဲ့မှရောက်ခဲ့တယ်ကျွန်တော်တို့ဒီညီလာခံကမဖြစ်လာခဲ့ဘူးပေါ့နော်။အဲ့တော့မန္တလေးဖွဲ့ချုပ်ရဲ့ဘောလုံးဦးဆောင်ကော်မတီပြန်လဲရွေးချယ်မဲ့ဥပဒေရမဲ့ဒါလားဖြစ်ပါလိမ့်မယ်ဟုတ်တယ်။
ဘာဖြစ်ဖြစ်အောင်တို့ကမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့အခုလိုတောင်းဆိုဆန္ဒပြခဲ့လို့အခုဖမ်းဆီးခံခဲ့ရတယ်။အခုပြန်လွတ်မြောက်လာတဲ့အချိန်မှာလည်းဆက်ပြီးတော့လှုပ်သွားမယ်ဆိုတော့အခုဒီမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ဒီ NNER နဲ့ဒီ NLD နဲ့လည်းဒီပညာရေးဥပဒေပြင်ဆင်ဖို့ကိစ္စမှာနည်းနည်းလေးထိတ်တိုက်တွေ့ခဲ့တဲ့အနေအထားမျိုးရှိတော့အခုမဖြစ်ဖြစ်အောင်တို့ဆက်လှုပ်သွားမယ့်ဥစ္စာကရောဘယ်လိုအနေအထားမျိုးရှိနိုင်မလဲ
။ကျွန်တော်တို့ကတော့အရင်ပေါ့နော်ဦးသိနေဆိုတာလက်ထပ်၃ကတောင်မှကျွန်တော်တို့ဒီခြေလိုက်မြန်မာနေပွဲတွေတောက်လျှောက်တက်တယ်သူတို့ညီနိုင်တွေတောက်လျှောက်လုပ်ခဲ့ပါတယ်။အဲ့ဒါတွေကိုကျွန်တော်ရဲ့ဒီဆန္ဒတွေကိုကျွန်တော်တို့ရဲ့ဒီဆွေးနွေးချက်တွေကိုလုံးဝလေးယူရှုခံထားတဲ့အခါကျွန်တော်တို့လည်းငြင်းငြင်းဆောဆန္ဒပြတဲ့ပုံစံကိုတွေးပြီးတော့ကျွန်တော်တို့ဆန္ဒပြပွဲတွေပေါ်ဆောင်ခဲ့ရပါ။ဒါကြောင့်မို့လို့ကျွန်တော်တို့ကတော့ညီနိုင်ဆောင်ရွက်မှုပေါ်နီလာကတော့အမြဲတမ်းအရင်ဆုံးသုံးပါတယ်။ဒီသူလူရဲ့မက်ဆနာနဲ့တက်လာတဲ့ဒါ85ရာခိုင်နှုန်းတော့ပေါ်တော့သူတို့ကုသရေးတွေကရွေးချယ်လိုက်တဲ့အစိုးရအဖွဲ့နဲ့ကျွန်တော်ညီနိုင်တဲ့နေရာမှာလည်းဒါကျွန်တော်တို့အနေနဲ့ပို့ပြီးတော့ဒီမိုကရေစီပုံစံမျိုးကြအောင်ပေါ့။နိုင်ငံရေးမှုနီလာကိုအမြဲတမ်းသုံးပါပါ။ကျွန်တော်တို့ကအမြဲတမ်းပူးပေါင်းဆောင်ရွက်တဲ့နီလာငါဆက်ပြီးတော့ကျွန်တော်ကသွားမှာဖြစ်ပါရဲ့ရှင်
။အစိုးရပြောင်းသွားပြီးတော့ဆိုတော့မဖြူရောင်တို့ရဲ့တောင်းဆိုချက်တွေလူလားချက်တွေပြေဝလာလိမ့်မယ်လို့မျှော်လင့်ထားလား။ဘယ်လောက်ထိမျှော်လင့်ထားလဲ
။ကျွန်တော်တို့ဒီလက်ရှိပေါ့နော်အစိုးရတက်ကတော့တိုင်းပြည်ပညာရေးပြည်ပြောင်းလဲရေးအတွက်ပေါ့နော်ဆက်ပြီးတော့လှုပ်ဆောင်နေတာတချို့ကိုတွေ့နေရတယ်လက်ရှိအစိုးရကလည်းဒါဒီလိုပဲကျွန်တော်တို့ ਨੇ ဒါယုံကြည်မှုရှိတယ်ကျွန်တော်တို့ ਨੇ တိတ်မကွဲပြားလာဘူးလို့ကျွန်တော်တွေ့ရတယ်အချို့အခြေခံချက်လက်တွေမှာတော့ကျွန်တော်တို့တွားကျင်တဲ့ပုံစံတွေကကွာဟချက်တော့ရှိကောင်းရှိနိုင်တယ်ဒါတို့လည်းကျွန်တော်တို့ညှိနှိုင်းဆွေးနွေးမယ်ဆိုလို့ရှိရင်ပြည်လည်နိုင်လိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်ထားပါတယ်ရှင်ဟိုတကယ်ဒါကျွန်တော်တို့ပညာရှင်တွေပညာရှင်တွေတိုင်းမင်းညီနိုင်ကြမယ်ကျွန်တော်ရလည်းကျွန်တော်ဖြစ်တဲ့ဆန္ဒလေးတွေနဲ့ဒါဝိုင်းဝန်းဆွေးနွေးကြမယ်ဆိုလို့ရှိရင်တော့အောင်မြင်မယ်လို့ကျွန်မအနေနဲ့တော့မျှော်လင့်ပါတယ်
ရောစားစုကြည်အားအခုဆိုရင်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်သွားပါပြီ။လွတ်တော်အားလုံးနဲ့ဆိုရောက်ဖွဲ့ဟာလူသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့အပြင်ဝန်ကြီးဌာနနှစ်ခုကိုပါတွဲကင်ထားတဲ့ရောစားစုကြည်အနေနဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လို့ဘာကြောင့်များလိုအပ်တာပါလဲ။ဥပဒေမူကြမ်းကိုတပ်ဖက်ကကိုယ်စားလှယ်တွေကန့်ကွက်ခဲ့တဲ့ကြားကအခုလိုအတီးဖြစ်သွားပြီးတဲ့နောက်ပိုင်းဒါဟာအကောင်ဘက်ကိုပို့ပြီးဥတီစေမှာလား။စိုးသွားမှာတွေရောရှိနိုင်သလား။စတဲ့ကောင်းကျိုးစုပြည့်အလားအလာတွေကိုအခုလာမယ့်စနေနေ့ညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် view ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်
ဒီအမေရိကန်တန်ရဲ့ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုစနေနေ့အင်္ဂါညဘက်တွေမှာတပတ်ကို2ကြိမ်ပုံမှန်တင်ဆက်ပေးနေပါတယ်ရှင်။စနေနေ့ညဓာတ်ရိုက်လေလံဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုရန်ကုန်တိုင်းဒေသကြီးအတွင်းဖွံ့ဖြိုးရေးအတွက်ဝန်ကြီးချုပ်တက်ကဘာတွေဆောင်ရွက်ပေးဖို့ရှိသလဲဆိုတာကြည့်ကြရအောင်ပါ။ရန်ကုန်တိုင်းအစိုးရတက်ကတာဝန်ယူသွားမဲ့လက်ရှိ9နှစ်သက်တမ်းမှာရန်ကုန်တိုင်းအတွင်းတရားဥပဒေစိုးမိုးရေးကိုအဓိကအာရုံစိုက်သွားမယ်လို့ပြောပါတယ်။ဒါ့အပြင်ရန်ကုန်တိုင်းအတွင်းကဖွံ့ဖြိုးမှုနောက်ကျနေသေးတဲ့ကျေးလက်ဒေသတွေကိုလည်းတန်းတူဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ဖို့အပြင်တောက်သုံးရေလျှက်စစ်မီအမှိုက်မိန်လာနဲ့ရင်ကျောပိတ်ဆို့မှုတွေကိုဖြည့်ရှင်းပေးသွားမယ်လို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကကတိပေးလိုက်ပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကစုံစမ်းတင်ပြထားပါတယ်ရှင်။
ဒီကနေ့ရန်ကုန်တိုင်းလွှတ်တော်မှာတိုင်းဝန်ကြီးချုပ်ကရန်ကုန်တိုင်းအစိုးရအနေနဲ့လာမယ့်9နှစ်အတွင်းလှုပ်ဆောင်မယ့်လုပ်ငန်းစဉ်တွေကိုလွှတ်တော်မှာချပြခဲ့တာပါ။အစိုးရအနေနဲ့ပြည်သူဗဟိုပြုက ပြည်သူအတွက်ဆောင်ရွက်ပေးဖို့အဓိကထားဆောင်ရွက်သွားမယ်ဆိုပေမဲ့ပြည်သူပေါ်မှာအရေးတစ်ခုအနေနဲ့ကြောက်ဖို့ချင်းချောက်လှောက်ဆောက်သွားမှာမဟုတ်ဘူးလို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်ပါတယ်။လက်ရှိအားနည်းနေတဲ့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးသူက
တရားဥပဒေစိုးမိုးရေးဆုံးရှုံးသွားတာနဲ့တရားနဲ့တည်းဒီမိုကရေစီရေးလူ့အခွင့်အရေးစတဲ့လွတ်လပ်ခွင့်များအားလုံးဆုံးရှုံးသွားမှာဖြစ်ပါတယ်။တရားမျှတတဲ့ဥပဒေတွေမရှိဘူး။တရားဥပဒေစိုးမိုးရေးကိုလည်းမတည်ဆောက်ထားနိုင်ဘူးဆိုရင်သူဘုံအောင်ကြမှုတွေဖိနှိပ်တဲ့အုပ်ချုပ်ရေးရန်ရည်ပေါ်ပေါက်လာမှာဖြစ်ပါလိမ့်။ဒါကြောင့်တရားဥပဒေစိုးမိုးရေးကိုဥပဒေပြန်မှန်တိုင်းတရားစီရင်ရေးမှန်တိုင်းအုပ်ချုပ်ရေးမှန်တိုင်းတွေကကြိုးစားဆောင်ရွက်သွားဖို့လိုအပ်ပါလိမ့
်။ကျေးလက်ဒေတာဖွံ့ဖြိုးဖို့ချမ်းသာစင်ရဲ့ကွာခြားမှုမရှိဖို့နဲ့ဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်ရမှာလေပြည်သူ့ဗန္ဓာငွေတွေမဆုံးရှုံးနိုင်ဖို့ကိုတိုင်းအစိုးရအနေနဲ့စ조사လှုပ်ဆောင်သွားမယ်လို့သူကပြောပါတယ
်ကျွန်တော်တို့ကြီးလက်နဲ့မြို့ပြတပြေးကြီးဖွံ့ဖြိုးတိုးတက်ရေးအတွက်ကျွန်တော်တို့အစိုးရအဖွဲ့အနေနဲ့အဓိကထားပြီးဒီလာမယ့်နှစ်ဘတ်ဂျက်မှာထိထိရောက်ရောက်သုံးစွဲသွားမယ်ဆိုတာကိုအသိပေးလိုပါတယ
်ဒီပြင်လက်တလောအရေးကြီးဆုံးရန်ကုန်တိုင်းအတွက်ပြုပြင်တင်တဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဖြိုးမင်းသိန်းကအခုလိုပြောပါတယ
်ရန်ကုန်မြို့တော်မြို့ပြဖွံ့ဖြိုးတိုးတက်ရေးအတွက်ရန်ကုန်တိုင်းဒေသကြီးအတွင်းပြည်သူလူထုများနေစဉ်ကြုံတွေ့နေရတဲ့တောက်သုံးရေးပြည့်စင်ပြီးအမှိုက်မိန်လာစတဲ့စနစ်များခြုံရင်းပျက်စီးနေခြင်းများကိုလည်းပြုပြင်သွားမှာဖြစ်ပါတယ်ရင်ကျော်ပိတ်ဆို့မှုပြဿနာကိုလည်းအစင်ပြေချောမွေအောင်ဆောင်ရွက်သွားမှာဖြစ်ပါကြောင်းအသိပေးလိုပါတယ်
တိုင်းဝန်ကြီးချုပ်ကချပြလာတဲ့ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးပညာရှင်တွေနဲ့ပြည်သူအများစုကတော့ကြိုဆိုကြပါတယ်။တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဒေါက်တာညိုညိုသိန်းကတော့ရန်ကုန်တိုင်းဒေသကြီးဖွံ့ဖြိုးဖို့အတွက်လှုပ်ဆောင်မယ့်လုပ်ငန်းစဉ်တွေကိုကြိုဆိုကြောင်းပြုပြင်ပြောင်းလဲရေးလုပ်ငန်းတွေလှုပ်ဆောင်နိုင်မယ်လို့လည်းထင်မြင်မိကြောင်းတိုင်းအစိုးရအနေနဲ့ဖွံ့ဖြိုးရေးလှုပ်ဆောင်တာမှာဦးစားပေးလှုပ်ဆောင်တင်တာတွေနဲ့ပတ်သက်ပြီးသူမကခုလိုပြောပါတယ်
မျိုးတင်လူရန်စာ80အလွယ်ကိုလောက်တာခွင့်လန်းရေးဆန်းပြီးပေးရမယ်သူတို့ရဲ့နေစရာတွေပေါ့နော်နေစရာတွေဖန်ပြီးပေးရမယ်ခုနကတော့ရေကြောဖိတ်ဆုပ်ဖို့ပေါ့နော်ရေကြောဖိတ်ဆုပ်ဖို့ဖြစ်ခဲ့ပေါ့ဒါတွေကတော့ရေကြီးရဲ့ရန်ကုန်တိုင်းရဲ့အရေးကြီးတဲ့လိုအပ်ချက်တွေပဲပေါ့
ရန်ကုန်တိုင်းမှာကြုံတွေ့နေရတဲ့ပြဿနာတွေကတော့အများကြီးပါဒီထဲမှာဝင်ကြီးချုပ်အနေနဲ့ကဖွံ့ဖြိုးတိုးတက်မှုအတွက်ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေတိုးတက်လာဖို့ဤပညာတွေနဲ့စက်ကရိယာတွေတိုးနိုင်ဖို့အတွက်လည်းလှုံ့ဆော်သွားမယ်လို့ဒီကနေ့ကတိပေးခဲ့ပါသေးတယ်။တိုင်းအစိုးရအနေနဲ့ဖွံ့ဖြိုးတိုးတက်ဖို့စီမံကိန်းတွေလှုံ့ဆော်ရမှာလူနည်းစုစီးပွားရေးလုပ်ငန်းရှင်တွေရဲ့အကျိုးစီးပွားထက်လူများစုပြည်သူတွေရဲ့အကျိုးစီးပွားကိုသာပိုမိုပြီးအလေးထားကြည့်စီချင်းကြောင့်ဒေါက်တာညိုညိုသိန်းက
နော်ရေကုန်တိုင်းဒေသကြီးအစိုးရအဖွဲ့အနေနဲ့ပေါ့နော်အခြေတိအသတိထားမယ်အချက်ကစီးပွားရေးလုပ်ငန်းရှင်လေးပေါ့နော်အဲဒီလူနည်းစုစီးပွားရေးလုပ်ငန်းရှင်လေးရဲ့ပေါ့နော်အလိုကိုလိုက်ရင်းနဲ့လူများစုဖြစ်တဲ့ပြည်သူလူထုရဲ့လိုအပ်ချက်တွေနဲ့အနှံ့ကွာသွားမှာတော့သုံးရရတယ
်လက်ရှိရန်ကုန်တိုင်းအတွင်းမှာတရားဥပဒေစိုးမိုးမှုအားနေတာအလောက်ကန်ခွင်လန်းရှားပါတာနဲ့ကျူးကျော်ပြဿနာတွေဟာအဓိကဦးစားပေးအနေနဲ့တိုင်းအစိုးရကဖြေရှင်းဖို့လိုအပ်နေတယ်လို့ထောက်ပြသူတွေကပြောဆိုနေကြပါတယ်။ဒီပြင်ကျန်းမာရေးစောင့်ရှောက်မှုပညာရေးပိုင်းစတဲ့လူမှုရေးပိုင်းတွေမှာလည်းအဖက်ဖက်ကတိုးတက်အောင်လှုပ်ဆောင်ဖို့လိုအပ်နေတာတွေလည်းရှိပါတယ်။လက်ရှိတိုင်းအစိုးရအနေနဲ့ရှေ့လှုပ်ဆောင်မှုမှာဘလောက်ထိလှုပ်ဆောင်နိုင်မလဲ။ပြည်သူတွေအတွက်ဘလောက်အကျိုးရှိရှိလှုပ်ဆောင်ပေးနိုင်မလဲဆိုတာကတော့စောင့်ကြည့်ရအောင်ပါဖြစ်ပါတယ်ရှင်။
မေခစုံစမ်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့လဲ၊သောတာရှင်တွေနားဆင်လို့လဲ၊တိတ်သချင်းတွေတောင်းယူလို့လဲဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင်တော့1-2923822555လေးကိုခေါ်ဆိုနိုင်ပါတယ်ရှင်။စာလိုက်ကနေဆက်သွယ်လို့သူတွေအတွက်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်။ VOA American တန်ရဲ့တောက်ကြနေညာပဲအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။မစကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာတော့သုတဆောင်လေးအမေရိကန်တခွင်သိပ္ပံနဲ့နည်းပညာအမျိုးသမီးကန္တာစတဲ့အစီအစဉ်တွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ကြမ်းပါရှင်ဒီမြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဧပြီလ8ရက်တောက်ကြနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေပြီးတော့ဖမ်းယူနှာစင်နိုင်ကြပါတယ်။ဒီအစီအစဉ်တွေထဲမှာတော့သတင်းပတ်စံကဏ္ဍတွေဖြစ်တဲ့အမျိုးသမီးကန္တာတုဒ္ဒဆုံးလေအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍမှာတော့
ကျွန်တော်ကဒီစပါးရဲ့လို့မဟုတ်ဘူးခုနကပြောတဲ့ open field system နဲ့ enclosure system ဆိုတာအဲ့ဒါကိုကျွန်တော်တို့လိုက်ရတော့မယ်။နောက်ဒုတိယကကျွန်တော်တို့တောင်သူကသူစိုက်ချင်တဲ့ဒီနံကိုသူစိုက်ရတော့မယ်
။ရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းဟောင်းဆလိုင်းထွန်းတန်းမှာမြမလေယာစိုက်ပျိုးရေးတိုးတက်စေဖို့ခင်မီနိစနစ်တွေစီဦးတည်တဲ့အကြောင်းသိပ္ပံနဲ့ဤပညာအစီအစဉ်မှာနားဆင်ကြရပါမယ်။ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။ခေတ်တည်းရဲ့ကျွန်းစနစ်ဖြစ်တဲ့လူကုန်ကူးမှုကို2030ခုနှစ်မှာအဆုံးသတ်ဖို့ကုလသမဂ္ဂထွေထွေညီလာခံကြီးကကမ္ဘာတဝန်းပူးပေါင်းဆောင်ရွက်သွားကြဖို့ခေါင်းဆောင်တွေကိုဧပြီလ9ရက်နေ့ကတိုက်တွန်းလိုက်ပါတယ်။အထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေဟာလူကုန်ကူးမှုဒဏ်ကိုအများဆုံးခံနေကြရတာဖြစ်ပါတယ်။မြန်မာအမျိုးသမီးတွေလူကုန်ကူးမှုခံရတဲ့ဖြစ်ရပ်တွေအကြောင်းဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတော်လတ်လာတန်းကစူးစီးတင်ပြပေးထားပါတယ်ရှင်။
Fight for, press for, argue for, providing more priority and more resources for the fight against human trafficking. For these girls,
လူကုန်ကူးမှုတိုက်ဖျက်ရေးဦးစားပေးဖို့တိုက်ပွဲဝင်ပေးပါ။ရုံးကန်ပေးပါ။ဖိအားပေးပါ။ဒီဥတီချက်ပြည့်မီဖို့ကမ္ဘာကောင်းဆောင်တွေလူမှုအဖွဲ့အစည်းကောင်းဆောင်တွေကလက်တွေ့အကောင့်ထဲပေါ်မဲလို့ပေးထားတဲ့ကိစ္စကိုတီးကြပါ။ဒါမှလည်းငြိမ်းချမ်းပြည့်အားလုံးပါဝင်ခွင့်ရမယ်လူအဖွဲ့အစည်းကိုဖန်တီးနိုင်မှာဖြစ်ပါတယ်။ဒါလူခွင့်ရတဲ့လူကုန်တိတ်ခါကိုလေးစားစေမဲ့ဘဝဖြစ်လာရည်အတွက်အခြေခံပါပဲ
အဲ့ဒါကတော့ခုနကတမကမှာလက်ရှိကျင်းပနေတဲ့ခေတ္တရဲ့ကျွန်းစနစ်ပပျောက်ရေးအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအခန့်ကဏ္ဍနီလာကံမှာ2030အမီလူကုန်ကူးမှုပပျောက်ရေးအတွက်ကမ္ဘာခေါင်းဆောင်တွေလူမှုအဖွဲ့အစည်းခေါင်းဆောင်တွေအနေနဲ့ပေးထားတဲ့ကိရီတိုင်းဆောင်ရွက်ကြဖို့ခုနကတမကထွေထွေနီလာကံကြီးရဲ့ဥက္ကဋ္ဌမော်ဂက်စ်လင်ကတ်ော့ဖ်ကဧပြီလ9ရက်နေ့ကတိုက်တွန်းပြောကြားသွားတာဖြစ်ပါတယ်2012ခုမှာကမ္ဘာတစ်ဖက်လူကုန်ကူးခံရသူပေါင်း20သန်းရှိတယ်လို့လည်း ILO ကခန့်မှန်းထားပါတယ်ဒါကြောင့်လေလူကုန်ကူးမှုအခြေအနေဟာနိုင်ငံတိုင်းမှာရင်ဆိုင်နေရတဲ့ပြဿနာဖြစ်တယ်လို့ညီလာခံရဲ့ဥက္ကဋ္ဌကဆက်ပြီးပြောခဲ့ပါတယ
် We all know that trafficking affects virtually every country in every region of the world.that between
လူကုန်ကူးမှုဟာကမ္ဘာပေါ်ရှိနိုင်ငံတိုင်းဒေသတိုင်းမှာဖြစ်ပွားနေတာပါ2010နဲ့2012ကြာနိုင်ငံပေါင်း124နိုင်ငံမှာလူမျိုးပေါင်း152မျိုးလူကုန်ကူးခံခဲ့ကြရပါတယ်တကယ့်ကိန်းဂဏန်းကဓာတ်ထက်ပိုနိုင်ပါတယ်လူကုန်ကူးခံရပေမဲ့ခံရမှမသိကြတဲ့ဖြစ်ရပ်တွေကိုနေ့စဉ်နဲ့အမျှတွေ့နေရပါတယ်အမျိုးသမီးနဲ့မိန်းကလေးတွေကျွေးတင်ကျွဖြစ်ကြရတာတွေဆောက်လုပ်ရေးလုပ်ငန်းတွေမှာလူသမားတွေတိတ်နေချီပြီးအနှိမ်ခံရတာတွေငါးဖမ်းသင်းမောတွေမှာနှစ်နဲ့ချီပြီးပြန်မလွတ်ပဲအခိုင်ခံနေကြရတာတွေပြည်ထစာလုပ်ငန်းတွေမှာမိန်းကလေးငယ်တွေဖျားယောင်းခေါ်ဆောင်အခိုင်ခံနေရတာတွေလူကုန်ဒဏ်တွေအိမ်မှာအိမ်ကူတွေဖြစ်ငှားရမ်းခံကြရပြီးကျန်းပေါ်မှာပဲအိတ်ကြရတာအပြင်ထွက်ခွင့်မရကြတာတွေတွေ့နေရတာဖြစ်ပါတယ
်2030အမီကုလသမဂ္ဂနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့လူကုန်ကူးမှုပပျောက်ရေးရည်မှန်းချက်အောင်မြင်စေဖို့ဘယ်လိုလှုပ်ဆောင်ကြမလဲလို့ခရီးတွေပေးခဲ့ကြပါသလဲမြန်မာနဲ့မင်းကလေးငယ်တွေအပေါ်အကြမ်းဖက်မှုအလုံးစုံပပျောက်ရေးဆောင်ရွက်ရမှာလူကုန်ကူးမှုပပျောက်ရေးလိန်ပိုင်းဆိုင်ရာအပြင်နီးမျိုးစုံနဲ့ခေါင်းပုံဖျက်မှုပပျောက်ရေးအတွက်ချက်ချင်းနဲ့ထိရောက်စွာဆောင်ရွက်မှုတွေပြုလုပ်ပေးဖို့အပြင်အထမလူအားပေးခိုင်းစေမှုခေတ္တရဲ့ကျွန်းစနစ်နဲ့လူကုန်ကူးမှုပပျောက်ရေးဆောင်ရွက်ဖို့အပြင်ကလေးငယ်တွေကိုစော်ကားမှုခေါင်းပုံဖျက်မှုရောင်းစားမှုနဲ့နီလာမျိုးစုံအကြမ်းဖက်နှိပ်စက်မှုပပျောက်ရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့ဂရုတွေပေးခဲ့ကြတာဖြစ်ပါတယ်။က ခုလက်သမ္ဂအဖွဲ့ဝင်တနိုင်ငံဖြစ်တဲ့မြန်မာနိုင်ငံအနေနဲ့ကလူကုန်ကူးမှုအခြေအနေကဘယ်လိုရှိပါသလဲ။အမေရိကန်နိုင်ငံဂျာယီဌာနကနှစ်စဉ်ထုတ်ပြန်တဲ့လူကုန်ကူးမှုအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာစောင့်ကြည့်ကန်အဆင့်အနှစ်မှာရှိခဲ့တာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာရမြန်မာနိုင်ငံဟာလူကုန်ကူးခံရတဲ့မျိုးသားအမျိုးသမီးနဲ့ကလေးငယ်တွေရှိနေတဲ့နိုင်ငံတစ်နိုင်ငံဖြစ်သက်မှတ်ခံခဲ့ရပြီးအထူးသဖြင့်ထိုင်းနဲ့တရုတ်ပြင်တခြားအာရှနိုင်ငံအပါအဝင်အရှေ့အလယ်ပိုင်းနိုင်ငံတွေမှာအတင်းအဓမ္မလူအပေးခံကြရတာလိင်လုံငန်းမှာအခိုင်ခံကြရတာငါးဖန်းလုံငန်းကုန်ထုတ်လုံငန်းတစ်တောလုံငန်းဆောက်လုပ်ရေးလုံငန်းတွေမှာလုကင်ကြရတဲ့အပြင်အထူးသဖြင့်အမျိုးသမီးနဲ့မိန်းကလေးငယ်တွေဟာလိင်လုံငန်းအိမ်အကူလုံငန်းနဲ့ထေကျုပ်ဆက်ယုံလုပ်ငန်းတွေမှာအတ္တမလူအားပေးခိုင်းစေမှုတွေခံနေကြရတယ်လို့ထောက်ပြထားတာတွေရှိပါတယ်။ဒါအပြင်တိုင်းရင်းအမျိုးသမီးတွေဟာလည်းညဆတစ်ဖက်ရှိတရုတ်နိုင်ငံကိုလိင်လုံငန်းအိမ်အကူနဲ့ဇနီးများတွေဖြစ်ကြောင်းစားခံနေကြရတာတွေလည်းရှိတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနေဆတစ်ဖက်ထိုင်းနိုင်ငံမဲဆောက်မြို့မှာမြန်မာအမျိုးသမီးတွေရဲ့လူကုန်ကူးမှုအခြေအနေကတော့ဘယ်လိုရှိပါသလဲ။ဆောလို့ဒုကောက်ခေါ်တဲ့ Social Action for Women မြို့မီများအတွက်လူမှုဆောက်ရှောက်ရေးအဖွဲ့ရဲ့ကျန်းမာရေးတာဝန်ခံရီဝင်းကိုမေးချီခဲ့ပါတယ်။
မတော်စီကိုဒီမြန်မာပြည်ဘက်ကနေရောက်လာတဲ့အမျိုးသမီးတွေကတော့အများကြီးပဲရှိတယ်ပေါ့နော်။တချို့မျိုးသမီးတွေဆိုလို့ရှိရင်သူကပေါ့အသက်19နှစ်လောက်ရှိရပေါ့နော်။သူ့နာမည်ကတော့ဒီဇီဇဝါလေးပေါ့။သူကကြတော့ဒီ18နှစ်လောက်မှသူကမြောက်ဝတီမှာရောက်လာပြီးတော့အလုပ်လုပ်ရင်းနဲ့အိမ်မှာအိမ်ဆောင်ကြတယ်ပေါ့နော်။စီးပွားရေးအဆင်မပြေတဲ့အခါကြတော့အဲ့နောက်ရှိပေမဲ့လည်းစီးပွားရေးဆင်ပြေတော့သူကသူ့ယောက်ျားကိုမပြောဘဲနဲ့သူကကယ်ယူနေပေါ့နော်အဲ့ဒီမှာဒီဘက်ကကူးလာတာပေါ့ကူးလာပြီးတော့အဲ့ဒီမှာသူတို့ဘန်ကောက်ကိုတက်တဲ့ခါမှာကယ်ဒီကနေပြီးတော့တဆင်သူတို့ပေါ့နော်စစ်ထောင်နဲ့သူ့ကိုရောင်းခဲ့တယ်ပေါ့နော်နောက်ကယ်ဒီတယောက်ကိုရောင်းပြီးတော့သူတို့အဲ့လိုမျိုးသွားတဲ့အချိန်မှာနန်းထဲမှာကုန်းချောင်းလျှောက်ကြတာက10ရက်လောက်လျှောက်ရတယ်ပေါ့နော်နန်းထဲမှာကုန်းချောင်းလျှောက်နေနေမရောက်သေးဘဲနဲ့သူတို့ကခက်ခဲနေတယ်အများကြီးနဲ့ရင်ဆိုင်ရတယ်ကုန်းချောင်းလျှောက်လို့ညဘက်တွေမှာထားလျှောက်ရတယ်နေဘက်ဆိုလျှောက်လို့မရဘူးအဲ့ဒီအချိန်မှာသူတို့ဂိတ်တခုကိုရောက်တဲ့အချိန်မှာအဲ့ဒီမှာစောက်နေတဲ့အစောက်ဂိတ်တွေရဲ့အမှန်ရှိတဲ့စစ်သားတွေကသူတို့ကိုတနက်နဲ့လှမ်းပစ်တာအဲ့ဒီကောင်မလေးဆိုရင်သူ့ခြေထောက်ကတနက်ထိတာ၃ချက်တောင်ထိတယ်ခြေတော်မှာအဲ့ဒီမှာကယ်ရီကလည်းသူတို့ကိုပစ်ထားခဲ့တယ်နန်းထဲမှာပဲအဲ့ဆောင်မှာသူကနေပြီးတော့ဒီမက်ဆောက်စေယုံကြီးကိုပဲယူရောက်လာတယ်မက်ဆောက်စေယုံကြီးကမှတက်စင်ပြီးကျွန်တော်တို့ဒီစောပေါ့နော်သူကအဲ့ဒီအမှုနဲ့ဖြစ်နေတယ်ဆိုတော့စောကိုပြန်ပို့ပြီးတာလေပေါ့နော်အဲ့လိုပြဿနာမျိုးတွေရှိရဲနောက်ကလေးမလေးတယောက်ဆိုလို့ရှိရင်သူကတော့၁၃နှစ်၁၄နှစ်လောက်ထဲကသူကအယောင်စားခံရတာပေါ့နော်သူကတော့မာတီကနေပြီးတော့ကွက်ကွက်မှနေတယ်ပေါ့နော်သူ့ကိုပဲကယ်ရီကတက်ခေါ်ခဲ့တယ်ခေါ်လာပြီးတော့သူ့ကိုမဲဆောက်ရောက်လာတဲ့အခါမှာသူ့ကိုဒီမှာရှိတဲ့ဆက်ဆော့ကာယုံမှာပေါ့နော်သူ့ကိုရောင်းစားခဲ့သူ့ကိုပေါ့နော်ရောင်းစားရလဲသူမသိဘူးသူကနှစ်နှစ်လောက်သူ့လုံးလို့ရတယ်အဲ့ဒီမှာဆေးရဘလို့ဖြစ်သွားလဲဆိုတော့သူကသူ့မှာပေါ့နော်နောက်ပိတ်ဆုံးအိတ်ခံကြီးပါရလာခဲ့တယ်အိတ်ခံကြီးရောက်လာတဲ့ခါကျတော့မှသူကပေါ့ဒီဆော့ရောက်လာတယ်တကယ်တော့သူ့ကိုလည်းအဲ့ဒီဆက်ဆော့ကာယုံမှာရောင်းစားခဲ့တာပေါ့နော
်ဒီအမျိုးသမီးလေးတွေကပေါ့နော်ဒီကယ်ရီတွေကခေါ်ခေါ်လာတယ်ဆိုတော့ဒီမြန်မာနိုင်ငံဘက်ကပွဲစားလဲရှိမှာပေါ့ဒီပွဲစားတွေကဘယ်လိုမျိုးတွေမလုံးပြီးပြီးတော့ခေါ်လိရှိကြလဲ
များသောအားဖြင့်ကပေါ့နော်မြန်မာဒီမာကစီးပွားရေးကတအားနဲ့ကိုမကြေလည်ကြဘူးပေါ့နော်ပြီးတော့လည်းအလုပ်ကန်ရတယ်တအားနဲ့ရှားပါတယ်များသောအားဖြင့်ပေါ့နော်ဒီအမျိုးသမီးတွေရောမိဘတွေကိုယ်တိုင်ကောဒီဘက်နိုင်ငံဒီမာဆိုရင်အလုပ်ကန်ပေါ်တယ်အဆင်ပြေတယ်အေးပေါ့အဲ့လိုမျိုးလိုက်ခေါ်တဲ့ကယ်ရီတွေကကိုယ်တိုင်ကလည်းအဲဆက်ရုံမှာဆိုလို့ရှိရင်တော့တစ်လကိုပေါ့နော်2000ရမယ်3000ရမယ်ဒီမာဆိုလို့ရှိရင်အေးပေါ့လုံးမယ်ပေါ့ဆက်ရုံတွေတွင်းပေးမယ်ပေါ့အဲ့လိုပုံစံတွေနဲ့ကယ်ရီတွေကခေါ်ကြတယ်နော်အချို့ကယ်ရီတွေဆိုလို့ရှိရင်တို့ကနန်းစိတ်ပါတို့ကခံပြီးတော့ခေါ်ပေးတယ်ဆိုတော့ဘာရှိပေါ့တို့တွေနဲ့အဆင်ပြေတယ်ဆိုပြီးတော့လိုက်ခဲ့ကြတာပဲလေ
အဲ့ဒီခါကျတော့ဒီမှာပေါ့နော်ဥပမာပြင်ဆက်ယုံမှာအလုံးမြပဲနဲ့လိန်လုံငန်းမှာပေါ့နော်အသုံးပြုခံကြရတယ်ဆိုတော့လူပွဲစားတွေဖျားယောင်းမှုကိုမျိုးသမီးလေးတွေအတွက်ပေါ့နော်သတိထားစရာပြောပြပေးပါလားရှင
်လေတကယ်တော့အဲ့ကယ်ရီတွေကခေါ်ခဲ့တယ်ခေါ်ခဲ့ပြီးတဲ့အခါမှာတို့တွေကဒီဆက်ဆော့ကယုံပေါ့နော်ဒီလိန်လုပ်ငန်းတဲ့နေရာကိုတို့ရောက်သွားကြတယ်အဲ့လိုရောက်သွားတဲ့အခါကြောက်လို့ရှိလို့ရှိရင်တို့တွေကဘာလို့မှတို့ကဂရုမစိုက်ကြတော့ဘူးပေါ့နော်တို့တို့ကဒီအလုပ်ကပဲအဆင်ပြေတဲ့ပုံစံမျိုးပေါ့နော်တို့ကအဲ့လိုမျိုးကြီးရှိကြတယ်နောက်ပြီးတော့လေတို့ရဲ့ဟိုရတဲ့အခတွေကိုဆိုလို့ရှိရင်လေပုံနာအကုန်လုံးယူထားရတယ်ပေါ့နော်တို့ကအဲ့တထဲအောက်မှာပဲတွားရတယ်တထဲကဒီနေရာမှာနေဒီနေရာကိုတွားပေါ့နော်မတွားကျင်နဲ့တွားရတယ်အဖြစ်ပါဖြစ်တို့ငင်းခွင့်မရှိဘူးပေါ့နော်ပြီးလို့ရှိရင်အဲ့လိုမျိုးတို့ရဲ့လှုပ်အားကားတွေဆိုရင်လေတထဲကတို့တွေကိုတဝက်စီပေါ့နော်တထဲကစီတထဲစီမှာထုတ်ရတယ်တို့ရဲ့အခက်ခဲကဘာလဲဆိုတော့တို့တွေကပေါ့နော်အဲ့လုပ်ငန်းကိုတို့အငြင်းလိုက်လုပ်ရတယ်ဒါပေမဲ့လုပ်ပြီးတဲ့အခါကျလို့ရှိရင်တို့ပတ်စံကိုလက်ကုံလို့ထုတ်မယ်ဆိုလို့ရှိရင်တို့ပတ်စံနည်းနည်းလေးပဲကျန်တယ်ဘာလို့လဲဆိုတော့တို့ကတော်လို့ရှိတဲ့ထဲကရောထုတ်ပေးခဲ့တော့တို့ပစံဘာမှမကြံတော့ဘူးအဲ့လိုမျိုးအဲ့လိုနည်းမျိုးနဲ့ပဲတို့တွေကအဲ့ဒီထဲကမထွက်နိုင်တော့ဘူးပေါ့နော်တို့ကဘာတွေကြံခဲ့လဲဆိုရင်အဲ့လိုမျိုးပေါ့နော်ယောဂါတွေနဲ့ပဲတို့ကြံခဲ့တယ် ရောဂါတွေရတဲ့အခါကြာလာတော့လေတထည့်ရသူတို့လက်မခံတော့ပြန်ဘူးတထည့်မောင်းထုတ်တော့သူတို့မှနေကြမရှိတော့တော့လည်းပို့ပေးကြတာပေါ့မဲဆောက်မှအများစုဒီလင်လုံငန်းလုပ်တဲ့နေရာတွေမှာတွေ့တဲ့အခါမှာအဲ့လိုမျိုးမျိုးသမီးလေးတွေကသူတို့ယူထားတဲ့ပတ်စံကဆက်လို့မပြေဘူးသူတို့ထပြေးလည်းမလွတ်ဘူးပြန်မိတယ်အဲ့လိုမျိုးတွေပေါ့ဘိတ်ဆုံးထီကိုသူတို့ဘဝကြီးကအဲ့ဒီသဘောကြီးပြန်ဆက်အကျွေးတွေပြန်ဆက်နေပဲဘိတ်ဆုံးယောဂရတယ်ပြေးသွားကြတယ်ပေါ့နော်အဲ့လိုမျိုးတွေနဲ့ပဲဖြစ်သွားကြတယ်ဆိုလို့ရှိရင်ခိုင်းရတွေကဝင်ဖမ်းလို့တို့တွေကဥပဒေနဲ့ရင်ဆိုင်နေရတဲ့ဟာတွေလည်းရှိရပါတော့
ခုလိုပေါ့နော်ဘာမှပြရလာတဲ့ times ကမတက်ဘူးဘယ်ရောက်လို့ဘယ်ရောက်မှမသိဘူးဆိုလို့ရှိလို့ရှိရင်အကြီးဝင်းတော့ဘလို့အကောင်းဆုံးအကြံပေးနိုင်လဲ
ကျွန်တော်တို့ရှိမှာက call center ဆိုတာရှိရပါတော့ဖုန်းနံပါတ်တွေရှိရပါတော့အဓိကတော့ဒရင်းချက်လက်တွေလိုချင်တယ်တို့တခုခုအခုညီတောင်းချင်တယ်လိုချင်တယ်ဆိုရင်အဲ့ဒီဖုန်းနံပါတ်ကိုဆက်ပေါ့နော
်ရေးဖို့ဆက်သွင်းနိုင်မယ့်နံပါတ်တွေကတော့6689 6683 625 6939 9339တို့ဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal
အမျိုးသမီးကန္တာကိုစကြနေညာပိုင်းမှာအတိထုတ်လွှင့်ပေးပြီးခုလိုပြန်လည်ထုတ်လွှင့်ချက်ကိုတော့စနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုတုတဆုံလင်းအမေရိကန်တခွင်ကိုနားဆင်ရပါမယ်အမေဒီစီဇန်မှာတော့ဝါရှင်တန်မြို့တော်ကရုခဗေဒဥယျာဉ်စီကိုတွားပြီးလေ့လာကြမှာဖြစ်ပါတယ်မအေးတန်နာကျော်ကစီဇန်တင်ဆက်ပေးထားပါတယ်ရှင်
ဆောင်တဲ့အမေရိကန်တခွင်အစီအစဉ်အချိန်ရောက်ပြီမလို့ဒီတစ်ပတ်တော့အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကရုခဗေဒဥယျာဉ်မှာတစ်ခွပြပွဲကိုရဲမကုံငင်သွားပြီးတော့လေ့လာကြည့်အောင်ပါ။သဘာဝတရားရဲ့စိတ်ဝင်စားစရာပန်းတစ်မျိုးလို့ပြောရမယ်တစ်ခွကအစင်းယူပါတယ်မကပါဘူး။လေ့လာစရာတွေလည်းတပုံတပင်ရှိတဲ့ပန်းမျိုးစားဖြစ်ပါတယ်။အပေါ်ရင်ကြည့်ရင်တော့ဒီပန်းလေးတွေကလှတယ်အနက်တင်းပြင်းပြင်းရှိတယ်ဈေးကြီးတယ်အပေါ်ပိုင်းတစ်တော်တွေထဲမှာပဲပေါက်ရောက်တယ်ဆိုတာမျိုးတော့လူတိုင်းသိထားပါရဲ့နော်။ဒါမဲ့လည်းသိပြီးတော့လူသိမများတဲ့အချက်တချို့ကိုဒီတစ်ခွပင်တွေကနေပြီးတော့ရတာမလို့ကျမနဲ့ညီမစုမွန်တို့ VOA ရုံးသားကမျက်စောင်းတို့မှာရှိတဲ့ရုခဗေဒပြာကန်းစီကိုရှောက်လာလိုက်တာအခုရောက်ပါပြီနော်။ Orchids in Focus ဆိုတဲ့ဒီတစ်ခွပြာကန်းရဲ့ကြော်ညာတစ်ခွဗန်းမုံတွေပါတဲ့ဆိုင်းမုံအကြီးကြီးကိုတွေ့ရပါပြီ။မန္တကောင်းမကြီးကိုကျမတို့တွန်းဖွင့်ပြီးဝင်လိုက်တယ်ဆိုရင်ပဲဘယ်နေရာကိုကြည့်ကြည့်အခိုင်လိုက်အဆုပ်လိုက်အယောင်သွေးစုံနေတဲ့တစ်ခွပန်းတွေတွေ့ရပါတယ်ကျမတို့ကတော့ဒီတစ်ခွပြာကန်းအကြောင်းဝါရှင်တန်ရုခဗေဒဥယျာဉ်ရဲ့ပြန်ကြားရေးနဲ့ပြာကန်းချင်းပါရေးကျွမ်းကျင်သူဒေဗင်ဒေါ်ဆန်ကရှင်းပြတာပါ
We're standing right now in Orchids in Focus. It's our big orchid show that we do every year in collaboration with Smithsonian Gardens. So for about 2 months,
ခုကျွန်တော်တို့ရောက်နေတာက Orchids in Focus ပြကန်းမှာဒီပြကန်းကို Smithsonian သိပ္ပံဥယျာဉ်များနဲ့တွဲဖက်ပြီးတော့နှစ်ဆင်ကျင်းပပြီးပါတယ်။ပြကန်းကာလ2လကြာပါမယ်။မျိုးတုံးမသွောင်းအောင်လို့ထင်းထင်းထားတဲ့ရှားပါးတဲ့တစ်ခွတွေနဲ့တခြားတစ်ခွပန်းမျိုးစုံကိုအကြီးကြီးကနေပြီးတော့သေးသေးပစ္စည်းလေးအထိအမျိုးပေါင်းထောင်ပေါင်းများစွာဒီပြကန်းမှာတွေ့ရပါလိမ့်မယ်။
Part of the Orchids in Focus theme, we're celebrating photography through the years, and we have a few different photography exhibits in the exhibit space.
Orchids in Focus ပြကန်းမှာနှစ်ဆက်ဆက်စောင့်ပြီးတော့ရိုက်ကူးစုဆောင်ထားတဲ့တစ်ခွဓာတ်ပုံတွေတွေ့ရပါမယ်။ဓာတ်ပုံပြကန်းတွေကိုကဏ္ဍတွေခွဲပြီးတော့ပြထားပေးပါတယ်။ဒီမှာဆိုရင်ဝင်းမုံကူးသူတွေရဲ့တစ်ခွဆိုတာမျိုးပေါ့။တစ်ခွကိုရှုထောင့်စုံကနေပြီးတော့မိမောင်းထိုးပြထားတာပါ။ပုံမှန်ဆိုလို့ရှိရင်ပန်းမွင့်ကိုပဲအာယုံစိုက်မိတာမျိုးလေ။
And then we also have really good photo opportunities presented this year. Orchids are really important in the United States. You can buy them really frequently and easily now. The fact that
you can buy them really frequently and easily now. အလားစင်တဲ့နေရာတွေမှာတုံးတဲ့လူကြိုက်အများဆုံးပန်းဖြစ်လာတာပါနှင်းစီတက်တောင်မှာသူကတာတော့ပါလေ
အ Orchids and Focus တက်ခွာပြကန်ကိုစီစဉ်သူတို့ဖြစ်တဲ့ Mr. Devin Dawson ရှင်းပြတာကျေးဇူးတင်ပါတယ်။ညီမဆုမုံရေတို့တွေသူရှင်းပြတာလည်းနားထောင်ပြီးသွားပြီဆိုတော့ဟိုဝင်ဝင်ချင်းမှမတို့တွေ့လာတဲ့နေရာကိုပြန်ပြီးတော့သွားကြည့်ကြရအောင်ဟေ။ကလေးတွေဆူဆူဆူဆူနဲ့ဘာလုပ်နေလဲမသိဘူးကြည့်ပါဦး
။ဟုတ်တယ်အမရေ။ तू ကပကြီးကားချက်ကလေးတွေ तू အချက်လိုက်ကလေးချပေးထားတယ်။ဟေ့ကြည့်ပါဦးလှလိုက်တာတက်ခွာပန်းမျိုးစုံပဲအမတက်လာဟိုကတ်ကလေးတွေလည်းထည့်ပေးထားတယ်။အဲ့မှာ तू ကအစင်ရတစင်ချင်းလောက်ရမှာတော့
ဟဲ့သူတို့ကကလေးတွေအောင်မှာလုတ်တက်အောင်လို့လုတ်ပေးထားတာဆိုသူတို့တွေလည်းစမ်းကြည့်ရအောင
်ဟုတ်ကဲ့မဟုတ်အမအဲ့တော့ပန်းရောင်တက်ခွာလေးနဲ့အပြာရောင်တက်ခွာလေးနဲ့အညိုရောင်တက်ခွာလေးကိုယူလိုက်မယ်နော်တချို့ကလေးဆိုကြည့်ပါဦး၄-၆ချက်တောင်ယူတယ
်မားတို့လုတ်နေတာမားကုန်ပြီဟဲ့
အမရေကျမနှစ်ခုယူတာတော့စုမောကတစ်ခုမှမဖြစ်ဘူး
ဒါမင်းလည်းအမတ်တရားသိမ်းသွားတာပေါ့ဟဲ့အေးဟ
ုတ်ပါအမရေအဖူးနေရာနဲ့အငုံနေရာနဲ့အဖက်နေရာနဲ့ကိုဘလို့မှပန်းမွေးမဖြစ်ပဲနဲ့ဒီတိုင်းအချက်လိုက်ကြီးပဲဖြစ်နေတယ
်စုမောအခုပြောင်းရဲမှာစုမောဘာစိတ်ဝင်စားစရာအကောင်းဆုံးလဲမားတော့အရင်နေ့ကတစ်ခွားရည်ဆိုရင်တော့ချစ်တာပဲအိမ်မှာသာရေမလောင်းစင်တာဒါပေမဲ့တစ်ခွားရည်ဆိုတော့မစ္စတာဒေဗင်ပြောသွားသလိုဈေးကလည်းဒီမှာပေါနေရယ်ဆိုတော့ဝဲဝဲပြီးတော့ဒါတစ်ခွားဘန်းကလည်းခန့်တယ်လေအခုတစ်ခွားဘန်းဒီပြကဲမှာစုမောကြည့်တာစုမောဘာတွေကိုသဘောကျလဲ
အမသူတက်ခွာ family ဆိုတဲ့နေရာလေးတွေကိုကြိုက်တယ်တက်ခွာလေးတွေ ਆ လေသူ့အပင်ရဲ့သူ့ရဲ့ဒီမူရင်းမျိုးစိတ်နှစ်ခုကနေပေါင်းလာတဲ့ဒီတက်ခွာလေးပေါ့နော်သူနှစ်ခုကအပွင့်လည်းမတူပွင့်ဖက်လည်းမတူအခိုင်လေးလည်းမတူဒါပေမဲ့အဲ့ရနေမှာနောက်ထပ်အပွင့်လေးတစ်ခုလောက်ထားတယ် family လေးတွေတိလာအမနောက်တစ်ခုကျတော့တစ်ပင်မှာခွာပေါက်တဲ့အတိုင်းအခိုင်လိုက်ကလေးတွေ
သူတို့ကတက်ခွာလည်းညီမသူတို့ကအပူပိုင်းတစ်တော်မှာပေါက်ရင်လည်းတက်ခွာတွေကအပေါ်မှာဟိုကတ်ပြီးတော့ပေါက်တယ်ဆိုတော့ဒါကြောင့်မလို့သူတို့ကလည်းသဘာဝအတိုင်းဖြစ်အောင်လို့ဟိုအခန်းဝါစပြီးတော့ဒီမတို့ပူပိုင်းနိုင်ငံတွေကတစ်ခွာတွေကြိုက်တယ်ဟိုရာသီဥတုမျိုးဖြစ်အောင်လို့ပုံနှွေးအောင်လုပ်ပေးထားတာလေဒီတစ်ခွာဆိုင်ဖို့อ่ะ
ဟုတ်ကဲ့မအမဒီတစ်ခွာဘက်ကိုကြည့်ပါအမရေညီမမျက်နာထက်တော်မှကြီးတယ်ပွင့်ဖက်ကြီးอ่ะအကြီးပဲအမဟိုဘက်ချမ်းအောင်သွားကြည့်အောင်အဲ့မှာလေ तू อ่ะလေတစ်ခွာပကြီးဆိုပြီးတော့တီးတန့်ပြထားတယ်တိလားပကြီးကားချက်လေးနဲ့ကြထားဒီမှာကြည့်ပါအမလှလိုက်တာ
ဟုတ်တယ်လေဒီအဲ့ကြောင့်မလို့ဒီတစ်ခွာတွေကိုနှစ်ပေါင်းများစွာစောင့်ပြီးတော့ဟိုတနေ့နဲ့တနေ့ပေါ့လေဒီနေ့မှာဗနပုံရိုက်တယ်ဗျဒီနေ့မှာဗနပုံရိုက်တယ်ဆိုပြီးတော့ဓာတ်ပုံတွေကိုတေချာရိုက်ကူးထားပြီးတော့ဓာတ်ပုံပြကန်းတွေလည်းဒီပြကန်းထဲမှာထည့်သွင်းပြီးတော့ပြထားတာလေဟိုတစ်ခွာပန်းအလှတက်တက်ပဲမဟုတ်ဘဲနဲ့ခုနမစ္စတာဒေဗင်ပြောသွားတာဆိုရင်ဒီတစ်ခွာတွေကိုလည်းတခြားရှူတော့ကနေပြီးတော့သူတို့ဝိမောင်ကူရာနောက်ရသဘာဝကိုဘလို့အထောက်ပံ့ပေးတာအဲ့ဒီအပိုင်းနေရပါလူတွေရှုမြင်တတ်အောင်ဆိုပြီးဒီပြကန်းကိုသူတို့ပြထားတယ်လို့ပြောတယ်ဟိုစွမွေမားတို့ကြိုက်နေရတော့ဟုတ်ပါပြီတခြားသူတွေရောပွဲလာတဲ့သူတွေရောကြိုက်မကြိုက်မေးကြည့်ကြရအောင်ဟဲ
့ဟုတ်ကဲ့မဟုတ်
I'm here because the orc exhibit is going on and it's so spectacular to see
ဒီခွာပြကန်းရှိတယ်ဆိုလို့ကျမလာကြည့်တာပါဒီခွာဘန်းတွေကအသွေးစုံပုံကလည်းမျိုးစုံအရွယ်ရလည်းအချီအသေးအားလုံးတွေ့ရတယ်ຫນွေອູ້ຢາດີແຖູຈາແດຍາດາບາເວຊິ
The orchids were just like they're so colorful and really nice to look at so of all the exhibits in the building it was like this one seemed really nice
ດິຄວາຣີກາອຍາມິໂຊມາເວຈີ້ລູອຍັງໂກກ້ອງເດດາຈົກດີປ້ານຈັນເດມາປ략ຖ້າດະມຍາປ략ຄັ້ນຫນွေແດມາໂລດີປ략ຄັ້ນກາລູອສີຊົງຜິດເດາບໍປ ્યો ສຍາກ້ອງແດນີ້ລີດະນີ້ບາຊິ
အဲ့တို့တွေလည်းတက်ခွာဘန်းတွေကိုလောဘကြီးပြီးတော့ကြည်နေတနားနေ့နှစ်နာရီကြာသွားချေတော့တောင်ညောင်းနေဟဲ့ဟိုနာအဲကွန်ခန့်နေကိုသွားထိုင်ရအောင
်ဟုတ်တယ်မအဲ့မှာကြည်လေးမအော်ကစ်ဖင်စ်ဖိုကတ်ဆိုပြီးတော့သူမှန်ပြားကြီးထည့်ထားတွေ့လားအမဟိုမှာကြည်ပါအောင်ကလေးလေးတွေကလေတက်ခွာအဖူးလေးတွေကိုအနီးကပ်ရိုက်နေတွေ့လားပြီးတော့သူတို့ကသူတို့လည်းမှတ်တမ်းလေးတွေမှတ်တယ်နော်ကြည်ရတာသူတို့ပြန်ပြီးတော့မှအဲ့ဒါလေးတွေကိုအမှတ်တရသူတို့ပြန်ပြီးတော့တခုခုပေါ့နော်ကြောင်းပါဖြစ်ဖြစ်ပါဖြစ်ဖြစ်သူတို့အတွေ့အကြုံတွေပြန်ရှယ်မယ်ထင်တယ်မသိလား
ကလေးတွေကြီးပဲပြောနေနေစုမော်ကဓာတ်ပုံမဓာတ်ပုံလောက်ရှိပြီလေရိုက်နေ
အမရေ selfie တွေကြီးပဲလိမ့်ပြီးတော့ရိုက်နေတော့ဆက်ချမ်းသာလိုက်တော့အမရေဒီပန်းလေးတွေကြားထဲမှာနေရတာဘာလို့လဲဆိုတော့ဒီစောင်းနေပြီးသွားတဲ့ခါကြတော့လေဒါပထမဦးကို
ရောက်လာတဲ့အချိန်မှာတက်ခွာလေးရေအဲ့ဒါပဲခုနကတော့အမျိုးသမီးလေးပြောသွားတာလေຫນွေဦးရဲ့ဒီရတတစ်မျိုးပါလေဒီတက်ခွာပန်းတွေကိုလာပြီးတော့ကြည့်ရတာမစ္စတာဒေဗင်ဒေါ်ဆန်ကလည်းပြောတယ်လေဒီတက်ခွာကိုလူတွေကဒီလှပမှုတစ်ခုတည်းကြောင့်နေမကပဲနဲ့သူ့ရဲ့အရေးအချင်းတွေတခြားရှိတယ်နော်သူ့ရဲ့ဂုံအရေးအချင်းတွေအားလုံးကိုသိပါစေဆိုပြီးတော့သူတို့ဟိုဒီလိုမျိုးတက်ခွာပြကန်းအောင်ကျင်းပပေးတာဆိုတော့တို့တွေလည်းနောက်နှစ်ဟိုနှွေဦးပေါ့ကြရင်ဒီလိုမျိုးနှွေဦးရဲ့ရတာကိုပေးရဲ့တက်ခွာပြကန်းစီကိုနောက်တစ်ခါလာကြည့်ကြရအောင်ညီမစုမွေ
ဟုတ်ကဲ့ပါမဟုတ်အလုတ်ထဲမှာရှိနေတဲ့အလုတ်ထဲမှာပဲခေါင်းကိုနှစ်ပြီးလုတ်နေတဲ့လူတွေလည်းလာပြီးလဲပြီးတော့စိတ်ပန်းဖြေဖို့ကြည်တယ်နော်အမတို့လည်းအဖို့ဆက်အောင်မ
တို့တွေလည်းတို့တွေပြောပြတာနားထောင်ပြီးဒီတက်ခွာပြကန်းကိုကြည်ကျင်ကြမယ်ထင်ပါတယ်ဘန်းတွေလည်းကြည်ရတာစုံသွားပြီဆိုတော့သရရှင်နေနဲ့နောက်တစ်ပတ်သူတော်ဆောင်လေအမေရိကန်တခွင်အစီအစဉ်မှာပြန်ပြီးတော့အဆုံကြရအောင်ပါရှင်ကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ်ရှင်
တ်စုံတဲ့အမေရိကန်တခွေကိုအခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါမနက်ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။မြန်မာနိုင်ငံလေယာဉ်စိုက်ပျိုးရေးတိုးတက်စေဖို့အတွက်စိုက်ပျိုးရေးပညာသင်ကျောင်းကစနစ်တချို့ကိုပြုပြင်ဖို့အပြင်ကိုယ်ပိုင်လေယာဉ်မျိုးကိုအားပေးတဲ့အကြောင်းအမေရိကန်ပြည်ထောင်စုမှရောက်နေတဲ့ရည်စင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းအောင်ကြီးဟောင်းဆရာဆလိုင်းထွန်းတန့်ရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးမှာပ
ါ။အကျိုးတက္ကသိုလ်90မြောက်ကိုကျွန်တော်သွားတယ်။အဲ့ဒီမှာကျွန်တော်တို့စီမားဆောက်ဦးရတာမဆုံးပါဘူး။သို့တော်လည်းပဲအကုန်လုံးကကျွန်တော်တို့နည်းနည်းဗျာမတာဖြစ်နေတယ်။စာပေသင်ကြားရေးမှာလည်းပဲကျွန်တော်တို့နည်းနည်းပါးပါးပြောထားခဲ့တယ်ဒီက credit system ကိုဥမာကကျွန်တော်တို့ဟိုတုန်းကအတိုင်းပဲပြန်သွားနေတော့ကျွန်တော်တို့ခက်တယ်အဲ့ဒါကြီးကဒီတနည်းမှာတော့ဆုံးကြပါတခါနဲ့အဲ့ဒါအောင်နာကိုတခါနဲ့ဆုံးဖြတ်လိုက်တယ်ဆိုတော့သူတနည်းလုံးလှုပ်ထားခဲ့တဲ့ဥစ္စာတွေကအလကားဖြစ်သွားပြီ။ကျောင်းသားတယောက်ကိုသူ့ကိုအကဲထားမယ်ဆိုလို့ရှိရင်သူတနည်းလုံးလှုပ်ခဲ့တဲ့ဥစ္စာလေးတွေကိုလည်းပဲကျွန်တော်တို့အများကြီးစဉ်းစားဖို့လိုလာပြီ။ဒါတက္ကသိုလ်ဒီမှာရောဟိုအထက်တန်းကျောင်းတွေမှာရောအခုကကျွန်တော်တို့ကသူတနည်းလုံးဘလောက်ပဲကောင်းအောင်လုပ်လို့နောက်ဆုံးကျဖျားနာလို့ဖြစ်ပါတစ်ခုဖြစ်ဖြစ်စိတ်မကောင်းဖြစ်နေတဲ့ချိန်မှာသာမီးဖို့ထေလျက်လဲသူအလကားပဲအဲ့ဒါမျိုးတွေကတော့မကောင်းမှုဖြစ်နေတယ်
ဒါစိုက်ပျိုးရေးတက္ကသိုလ်ကပညာရေးဆရာပြင်ညာတာပေါ့စိုက်ပျိုးတာနဲ့ပတ်သက်မြန်မာနိုင်ငံရဲ့ဒီစိုက်ပျိုးရေးကဏ္ဍအခြေအနေရော
ကျွန်တော်ကပြောတဲ့လူတွေအရပါပြောဆိုတောင်သူလေသမားဟာအရှုံးကြီးပဲတဲ့စိုက်ပျိုးရေးသမားဆိုတဲ့လူတွေကမဲမဲမြင်ပိုက်ဆံပေးရတဲ့ဥစ္စာတွေကြီးပဲတဲ့သူတို့ကလာပြီးတော့ပေးတဲ့လူတယောက်မှမရှိဘူးတဲ့အဲအဲ့ဒီမှာဆိုတာကအဲမြေကြီးကိုအတင်းသိမ်းသွားတယ်နောက်ပြီးတော့သူတို့ကြီးကထွက်တဲ့ပစ္စည်းတွေကိုလည်းပဲအတင်းသိမ်းသွားတယ်တရားတန်ဖို့တော့မရဘဲနဲ့သူတို့ပေးရတဲ့ပစ္စည်းနဲ့ပေးသွားတယ်ဆိုတဲ့အခါကျတော့သူတို့တနေ့လုံးလှုပ်ခဲရတဲ့ဥစ္စာတွေဟာပြက်လက်လာပြီပေါ့အတောင်သူကပဲတောင်သူလှုပ်ချင်တော့မှာတော
့ဒါစိုက်ပျိုးရေးသမားတွေရဲ့အခက်အခဲတွေပေါ့နော်ဆရာ
ခက်ခဲတွေဟုတ်တယ်
ဆရာဆရာကိုယ်တိုင်ရောဒီစိုက်တာပြောတာတွေကိုသွားကြည့်ခဲ့ပါလားဆရာ
ကျွန်တော်ကြည့်ခဲ့တယ်အဲ့ဒီမှာ potential တွေအများကြီးရှိပါတယ်အဲ့ဒီမှာကျွန်တော်တပည့်တယောက်အရာကြီးနေတဲ့မှာပဲတင်တယ်တေကကိုတင်း300ထွက်တယ်လို့ပြောတယ်စပါစိုက်တာသူတို့ကတော့ hybrid လို့ခေါ်တယ် hybrid ဆိုတာကစမျိုးပေါ့အဲ့တော့ပြီးတော့ဟိုထဲမှာလည်းပဲတင်း160 190လောက်ထွက်နေတယ်အင်းလေးပဲမှာအဲ့ဒါလည်းတွေ့ခဲ့တယ
်စပါးစိုက်တာနဲ့ပတ်သက်ပြီးစနေနဲ့ပြောပြပေးပါလားဆရာ
စပါးစိုက်တာကအချင်းလေးတွေအများကြီးလိုတယ်ဒီချက်ကယာဒီဥဒုလေးလိုသဘောလေးယာဒီဥဒုမော်ဒယ်နိုင်ရင်လည်းယာဒီဥဒုကိုပြင်နိုင်ဖို့ရေးပေးတာတို့ဘာတို့ညာတို့အစားပြုလို့တယ်နောက်ပြီးတော့ပိုးပွားယောဂအဲ့ဒါကိုလည်းနိုင်ဖို့လိုတယ်ပေါင်းဒါလည်းနိုင်ဖို့လိုတယ်နောက်ပြီးတော့အရေးကြီးဆုံးကတော့မျိုးပဲမျိုးကတော့ကောင်းပါမှမျိုးမကောင်းရင်တော့အလကားပဲအမျိုးကောင်းဖို့လည်းလိုတယ်ကျွန်တော်တို့ဘိုးတော်ကပြောနေကြဆိုတော့ဆန်းစပါးဟာ၃ချက်ညီရမယ်တိချက်စားသုံးသူတို့စားလို့ကောင်းရမယ်နှိချက်စိုက်တဲ့လူတို့အထွက်နှုံးများရမယ်၃ချက်စိုက်တဲ့လူတို့စိုက်တဲ့ထွက်နှုံးများများရမယ်ဥပမာစံတည်င်းကိုဆိုလို့ရှိရင်ကျိလို့ရှိရင်၆ပြည်ပဲထွက်တယ်တချို့မှဆိုလို့ရှိရင်တော့၈ပြည်ထိထွက်တာရှိတယ်အဲ့တော့အဲ့ဒါဒီကိုကျွန်တော်တို့ကတော်တော်လေးကိုဂရုစိုက်ရမယ်နောက်ပြီးတော့ကျွန်တော်တို့ကခုလက်မှုလေယာပဲရှိသေးတယ်စက်မှုလေယာဆိုတော့လည်းပဲမရောက်နိုင်ဘူးကျွန်တော်တို့လေယာတွေလှုပ်ထားပုံကလည်းပဲတော်တော်လေးကိုကိုယ်ယူကြရနိုင်တယ်ဒါတွေကိုကျွန်တော်တို့ပြန်ပြီးတော့ရေဝင်ရေတွက်လက်ခွတ်တခွတ်ဟာအချက်ဆုံးချက်နဲ့ညီရမယ်ပြည့်ချက်ချိန်မြင့်ရေထုတ်နိုင်ရမယ်အချိန်မြင့်ရေသွန်းနိုင်ရမယ်အချိန်မြင့်အဲ့ဒီလက်ခွတ်ကိုကျွန်တော်တို့သွားနိုင်ရမယ်ဒါနဲ့တော့လကောက်ကုန်းတော့လကောက်ကျော်အဲ့ဒါမျိုးသွားနိုင်ရမယ်အဲ့ဒီတော့မှသာလေအဲ့ဒီလက်ခွတ်ကိုကိုလိုချင်လို့ပြင်လို့ရမှာပေါ့ဥပမာလက်ခွက်ဒီခွက်ဟာကိုမသူညအကြားထဲမှာရှိတယ်အဲ့ဒီအခွက်ကိုသူညတဲ့ထူပြီးတော့အရင်စောပြီးပြီးပြစ်စေနောက်ကြမှာပြီးပြီးပြစ်စေဆိုလို့ရှိရင်ဒုက္ခပဲကိုကအရင်စောပြီးတာထန်းထောက်ရတော့တာပဲအဲနောက်မှာစောပြီးတော့ဒီခါနဲ့ကိုကျွေးနေဝါနေနေဘဝကြီးနေတော့တာပဲအဲအဲ့လိုမျိုးကြီးတော့ကျွန်တော်တို့ကဗမာပြည်ရဲ့ဟိုရင်းကအဆိုးဆုံးကပါလဲဆိုလို့ရှိရင်ဟိုဝီယောပါတိုက်ကဟိုတော့က open field ဆိုတဲ့ system မှာပဲရှိသေးတယ် open field ဆိုတဲ့ဥစ္စာကပါလဲဆိုလို့ရှိရင်ကိုမကိုဝင်းချန်ကပ်ပြီးတော့ကိုတုတ်တဲ့ဥစ္စာဘာမှမရှိဘူ
းဟုတ်ကဲ့ဒီ open field system အကြောင်းကိုနည်းနည်းပြောပြပေးပါလားဆရာ
open field system ကဗမာပြည်အတိုင်းပါပဲပါလဲဆိုဟိုတော့ဝီယောပါတိုက်မှာပဲလို့လုပ်လဲဆိုလို့ရှိရင်ဘယ်ချိန်မှာစိုက်ပါဆိုလို့ရှိရင်ဒါစိုက်ရတယ်ဘယ်ချိန်မှာရိတ်ပါဆိုလို့ရှိရင်သူကခေါင်းလောင်းတီးတယ် အဲ့ဒါဆိုလို့ရှိရင်သူတို့ရိတ်ရတယ်အပြီးလို့ရှိရင်နွားလွတ်တော့တာပဲသူတို့ဘာမှပြပါလဲဘယ်ကနွားလွတ်တော့တာပဲအဲ့ဒါဘလူလေဘလူရာမှသူတို့ကောင်းကောင်းမထွေနိုင်ဘူးသူဒီတိုင်းပဲသွားလာပဲဘာမှကိုယ့်အကူကောင်းကျိုးမလုပ်နိုင်ဘူးအဲ့တော့သူတို့ကအဲ့ဒီ open field ကနေပြီးတော့မှဒီ enclosure system ပဲတော့ရောက်တယ်ဆိုလို့ရှိရင်သူတို့ crusade တွေရောက်တယ် crusade တွေဆိုတာကဟိုခရီးရန်နဲ့မွတ်စလင်တွေသူတို့တိုက်ပွဲပေါ်လေအဲ့ဒီမှာလေယာပိုင်တဲ့လူတွေကတော်တော်ဖေသွားတယ်ချိုးရလဲဘီရှော့ကပိုင်တာရှိတယ်ချိုးရမျိုးသားပိုင်တာရှိတယ်အဲ့ဒါဆိုတော့အဲကိုဟာကူတခါလူပြီးတော့ဝင်းကပ်ပြီးတော့အဲ့ဒီကနေပြီးတော့မှတခါနဲ့ကိုချိုက်ချာလုပ်တယ်အဲ့ဒီဟာတွေကြီးပွားသွားကြတော့အဲ့ဒါ enclosure system ကကောင်းနေတယ်
အခု American ပြည်တော်စုမှာ
enclosure system ဟုတ်တယ်။လေသမားတွေကြည့်သူတို့နေတဲ့နေရာသူတို့နေတဲ့ပုံကခင်ဗျကျွန်တော်တို့ဆရာဝန်ကြီးနေတဲ့ဓာတ်တဲ့ဒါနဲ့တော့ပါသူတို့ကနေနိုင်သေးတယ
်။အခြေခံအဆင့်တန်းမြင့်တာပေါ့နော်ဆရာ
။မြင့်တယ်ဗမာပြည်ဒါမျိုးကျွန်တော်တို့နေနိုင်ရမယ်
။ဟုတ်ဆရာဘလို့ဆလုပ်ရင်ကောင်းမလဲဆရာ
။ကျွန်တော်တို့ open field ကနေပြောကူဒီကွက်လောက်ဒီကွက်ဆိုတာဟို watershed ရေပွေကုန်းတဲ့နေရာလောက်ကိုဒီ open field ကနေပြော enclosure system လေးကိုသုံးလုံးလိုက်လို့ရှိရင်ကျွန်တော်ထင်တယ်ခြေကဟာသူတိန်တောင်မကဘူးတောက်တာသုံးလေးအိမ်တောင်လာသူကျွေးနိုင်ပြီတကယ်လို့သာသူလုံးမယ်ဆိုလို့ရှိရင
်မြန်မာနိုင်ငံမှာဒီလိုမျိုးကိုပိုင်လေယာလေးနဲ့ကိုဖာတာကိုကြီးဝအောင်လုံနိုင်တယ်ပေါ့နော
်လုံနိုင်တယ်ခြေကဆိုတိန်တောင်မကဘူးအများကြီးကျွန်တော်တို့ကျွေးနိုင်တယ်သို့တော်လည်းပဲတိုက်ပြေးလို့တော်တော်ကောင်းကောင်းတော့တိုက်ရမှာပေါ့လေအဲ့တော့တောင်သူဟာရွာနဲ့မတီးပဲနဲ့ကိုလေကွက်ထဲမှာဒီမှာအမေရိကန်တို့ဥရောပတိုက်တို့မှာနေတယ်လို့ပဲနေရမယ်သူ့မှာသူကြိုက်တယ်လို့ဘာလဲသူလုံနိုင်မယ်သူအသီးနှံတွေကိုအကုန်လုံးသူကြိုက်တယ်လို့သူလုံနိုင်မယ်တရိတ်ဆိုင်ကိုလည်းသူကြိုက်တယ်လို့သူလုံနိုင်မယ်အဲနှုတ်ရင်တော့သူများနဲ့သူများနဲ့သူဆိုတော့ဘာမှလုံလို့မရဘူးဘုံစစ်ချက်ကပိုးဆိုးသေးတယ်တော့ရွာမှာတကယ်နွားဒီဘာတွေတော်တော်ကောင်းပြီဆိုလို့ရှိရင်မြန်မြန်စင်းပတ်လိုက်ပြီးတော့မှအဲ့ဒါကိုသူခိုင်းတော့တာပဲဟိုဟိုစိတ်သာသာကလေးရှိနေတဲ့နွားတော့ချန်ထားခဲ့ရောမျိုးဆက်တဲ့ခါကျကျွန်တော်တို့နွားတွေကညာတော့ဖြစ်စိတ်ကြတာလာမရှိတော့တယ်အဲ့ဒါတွေကကျွန်တော်တို့ညာကြည့်သတိထားရမယ
်ဟိုရင်ခြုံပြီးတော့ဒီတခြားဆိုင်ရိုးတွေနဲ့ပတ်သက်ပြီးအရေးကြီးဆုံးလို့တာဘာပါလဲဆရာ
အဲ့ကျွန်တော်ကဒီစပါးရဲ့လို့မဟုတ်ဘူးခုနကပြောတဲ့ open field system နဲ့ enclosure system ဆိုတာအဲ့ဒါကိုကျွန်တော်တို့လိုက်ရတော့မယ်နောက်ဒုတိယကကျွန်တော်တို့တောင်သူကသူစိုက်ချင်တဲ့ဒီနံကိုသူစိုက်ရတော့မယ်နောက်ပြီးတော့ကွင်းတွေကအကုန်လုံးပြင်ရမယ်လေရောရာရောအကုန်လုံးပြင်ရမယ်အခုအနေချင်းနေတော့မဟုတ်သေးဘူးအဲ့ဒါအရေးကြီးဆုံးမှာတော့ရေတို့ဘာတို့ကတော့ဒါထုံးစားတိုက်ပေါ်လေဒီဥစား
ဆင်ယာဆလိုင်းထွန်းတန်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
တော့ကင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆင်ခန်းစာတွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်းနဲ့တကွပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။မနက်ဖြန်စနေနေ့မနက်ပိုင်းအစီအစဉ်တွေမှာလည်းအခုညပိုင်းမှာနားဆင်ကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာခန်းစာတွေကိုပြန်ပြီးတော့နားဆင်နိုင်ပါတယ်။လိုင်းဒိုမီတာ24 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။တောက်ကြနေညပဲအတန်းနဲ့ဆန်ဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ကကြီးညာပေးပါဦးမယ်ရှင
်ဒီမနက်ကနေ့သက်ဆိုင်ရာကျင်းတော်အသီးသီးမှာအချင်းကြခံနေရတဲ့နိုင်ငံရေးကျင်းသားတွေနဲ့တက်ကြွလှရှားသူတွေလူငယ်တက်တာခွင့်ရပြီးအ мян ဆုံးပြန်လည်လွတ်မြောက်ဖို့အတွက်လိုအပ်တဲ့စီစဉ်မှုတွေကိုဆောင်ရွက်နေပြီးတော့လုံထုံးလုံလီတွေနဲ့ညီဆက်ပြီးဆောင်ရွက်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လက်မှတ်ရေးထိုးထားတဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်အမှုရင်ဆိုင်နေသူတွေနဲ့တက်ဆိုင်နေပြမှုတွေကိုပြမှုဆိုင်ရာကျင့်သုံးဥပဒေပုံမှန်၄၄လေးနဲ့အညီအမှုရုပ်သိမ်းဖို့အတွက်ဆောင်ရွက်တာမှာဥပဒေဤဥပဒေတွေနဲ့အညီဆောင်ရွက်ရတဲ့အချက်လေးချက်ကိုလည်းကြီးညာချက်မှာဖော်ပြထားပါတယ်။အဲ့ဒါတွေကတော့အမှုစစ်ဆေးဖို့ချိန်ဆတဲ့နေ့ရက်ဖြစ်တာတရားလိုဖြစ်ဆောင်ရွက်သူကအမှုကိုရုပ်သိမ်းပေးဖို့လျှောက်ထားတာတက်ဆိုင်ရာဥပဒေရုံးကအမှုရုပ်သိမ်းဖို့ဆုံးဖြတ်ပြီးတက်ဆိုင်ရာတရားရုံးကိုအမှုရုပ်သိမ်းပေးဖို့လျှောက်ထားတာတရားရုံးကအမှုရုပ်သိမ်းဖို့လျှောက်ထားချက်ပေါ်ခွင့်ပြုတာဆိုတဲ့အချက်လေးချက်ဖြစ်ပါတယ်။မြူသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်လို့အကြံဖက်ဖန်ဆီးခံရတဲ့အကြောင်းသားတွေနဲ့သူတို့ကိုဝန်ရံထောက်ခံသူတော်မများကိုတရားရုံးတွေကနေအမှုရုပ်သိမ်းပြီးတော့ပြန်လွှတ်ပေးလိုက်ပါပြီ။ဒါရဝတီပင်ရခုမှာရှိတဲ့တခြားတရားရုံးတွေမှာဒီကနေ့ရုံးထွက်လာတဲ့အကြောင်းသားကောင်းဆောင်တွေကိုလည်းသက်ဆိုင်ရာတရားရုံးတွေကနေလွှတ်မိန်ထုတ်ပြန်ပါတယ်။ IS အစွန်ရောက်ဝါဒီတွေဟာယူရမအရေးနေနေပြီဖြစ်ပြီးတော့သူတို့ရဲ့ခေါင်းဆောင်တွေနဲ့တိုက်ခိုက်ရေးသမားတွေတုံ့တင်ခံနေရတယ်လို့အဖွဲ့ရဲ့အဖွဲ့ဝင်အဆင့်အသီးသီးဟာလည်းမျှော်လင့်ချက်တွေရောကြလာနေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကဒီကနေ့ပြောပါတယ်။ကက်သလစ်ခရစ်ယာန်ဘာသာဝင်တွေကအိမ်အောင်ကွဲသူတွေနဲ့ပြန်ပြီးအိမ်အောင်ပြုဖို့ကြိုးစားနေသူတွေလို့မပြည့်စုံချိုးရင်းသူတွေပေါ်ကျင်နာသနာကြဖို့ပုံရိုင်းမင်းကြီးဖရန်စစ်ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ
တောင်ကြနေညပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Howie Smith ဖြစ်ပါတယ်။ VOA American အတန်ရဲ့စနေနေ့မနေ့ဖက်အစည်းအဝေးကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနိုင်နိုင်ကြပါလိမ့်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မခွားမျိုးပါ။
This program has come to you from the Voice of America, Washington.